Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဗျာဇန်နဝါရီလ24ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25နဲ့30မိနစ်တို့အပြင်လိုင်းလမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိပ်တန်းရောက်သတင်းတွေထဲမှာတော့ယူကရိန်းနဲ့ဇက်ကရုရှားတပ်တွေရဲ့လှုပ်ရှားမှုကိုတုံ့ပြန်တဲ့အနေနဲ့နေတိုးဘက်ကလည်းစီးရီးပြင်ဆင်မှုတွေလှုပ်လာနေပါတယ်အဘူဒါဘီကိုပြစ်မှတ်ထားတဲ့ပက်ထိန်တုံးကြီးကိုကြားပြတက်ခိုက်ခဲ့တယ်လို့ UAE ကပြောပါတယ်မြန်မာနိုင်ငံကရေနံကုမ္ပဏီကြီးတွေထွက်သွားပြီးမဲ့မိတ်ဖက်နိုင်ငံတွေနဲ့ဆက်လက်ပတ်သွားမယ်လို့စစ်ကောင်စီကပြောပါတယ်ဒီလိုသတင်းပစ်ပို့ချက်တွေကိုနားဆင်ပြီးတဲ့အခါမှာတော့နောက်ပိုင်းပြည်တွင်းကပေးပို့တဲ့သတင်းတွေမှာဆိုရင်မြန်မာစစ်တပ်ပိုင်ကုမ္ပဏီတွေကထုတ်တဲ့ဘီယာအမတ်တစိတ်တွေမရောဖို့ KNO ကတားမြစ်ထားတဲ့သတင်းနဲ့အတူ
သူတို့ရောက်မှာကတော့ဆောင်းဖို့ကိုဆောင်းဆောင်းရမယ်တော့ဖြစ်တယ်ပြည်တွင်းမှာပေါ်မှာစဉ်းစားကြည့်ရင်လည်းတောက်လျှောက်ဖြစ်နေတာဟုတ်စဉ်းစားကြည့်ရင်လည်းတောက်လျှောက်ဖို့ကတော့လမ်းရှင်းတဲ့ဘောနဲ့အများအားဖြစ်နေတဲ့ခါကြတယ်
ချင်းပြင်းနဲ့အတွင်းစစ်ကောင်စီကအင်အားတိုးလှုပ်ရှားနေတာကြောင့်ဒေသခံတွေအခက်ကြုံနေရတဲ့သတင်းပေးပို့ချက်အပြည့်စုံကိုနားဆင်ကြရမှာဖြစ်သလိုအိန္ဒိယပဲရောက်သွားကြတဲ့မြန်မာပြည်ဘက်ကဒုက္ခသည်တွေကိုမီဇိုရမ်အစိုးရက ID ကထုတ်ပေးဖို့ပြင်ဆင်နေတာမြန်မာနိုင်ငံမှာ73စီတွေရှားပါနေတာစတဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးတော့ပါမယ်။နောက်ပိုင်းပတ်စင်ကဏ္ဍတွေမှာတော့သတင်းတော်မှစုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်အောင်သတင်းလွှာတို့ကိုနားဆင်ကြရမှာပါ။အဲ့ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်သားနဲ့နားလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ။
ယူကရိန်းနဲ့ဆက်မှာရုရှားကစီးရီးလှုပ်ရှားတာတွေတိုးလာတာကိုတုံ့ပြန်တဲ့အနေနဲ့အရှေ့ယူရောပါကိုနေတိုးအဖွဲ့ဝင်နိုင်ငံတွေကသင်္ဘောတွေနဲ့တိုက်လေရင်တွေကိုပို့ပြီးစေလွတ်နေကြပါတယ်လို့နေတိုးအဖွဲ့ကတင်းလာနေမှာပြောလိုက်ပါတယ်။ဒိမတ်စပိန်ပြင်သစ်နယ်သာလန်နဲ့အမေရိကန်ပြည်ထောင်စုအပါအဝင်အဖွဲ့ဝင်နိုင်ငံအများအပြားကတပ်တွေနဲ့လက်လက်ပစ္စည်းတွေကိုချထားနေတယ်လို့ထပ်တိုးချထားဖို့လည်းစဉ်းစားနေတယ်လို့နေတိုးရဲ့ထုတ်ပြန်ကြေညာချက်မှာပြောပါတယ်။နေတိုးရဲ့အရှိတ်ကမဟာမိတ်နိုင်ငံတွေအပါအဝင်မဟာမိတ်အားလုံးကိုကာကွယ်ခုခံဖို့လိုအပ်တာတွေအားလုံးဆက်လက်လှုပ်ဆောင်မယ်လို့လည်းနေတိုးအဖွဲ့အတွင်းမှူးချုပ် Jens Stoltenberg ကပြောပါတယ်။ယူကရိန်းနိုင်ငံကနေတန်ယုံဝင်တမ်းမိသားစုတွေကိုအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်တို့ကပြန်ခေါ်ခဲ့ပေမဲ့ EU ဥရောပနိုင်ငံတွေကတော့အလားတူလုပ်ဖို့အစီအစဉ်မရှိသေးတဲ့အကြောင်း EU နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲ Joseph Borrell ကပြောလိုက်ပါတယ်။ဘာကြောင့်ဆိုတာရှင်းရှင်းလင်းလင်းမသိရသေးတဲ့အချိန်အမေရိကန်ဤသူတန်ယုံဝင်နှန်းမိသားစုတွေကိုပြန်မခေါ်နိုင်ကြောင်းသူကပြောပါတယ်။ EU နိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံမဲ့အစည်းအဝေးမစခင် Joseph Borrell ကဒီကနေ့ Belgium နိုင်ငံ Brussels မြို့မှာသတင်းထုတ်တွေကိုပြောဆိုသွားခဲ့တာပါ။အစည်းအဝေးကိုအမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken online ကနေပါဝင်ဆွေးနွေးဖို့စီစဉ်ထားပါတယ်။အဘူဒါဘီမြို့ကိုပြစ်မှတ်ထားတဲ့ပယ်ထိန်တပ်ဒုံးကျည်နှစင်းကိုကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ယူအေနိုင်ငံကတလင်းလာနေကပြောလိုက်ပါတယ်ဒုံးကျည်ရဲ့အပိုင်းစာတွေကအန္တရာယ်မရှိကြောက်ခဲ့ပြီးဘသူကမှမထိခိုက်ခဲ့ဘူးလို့ UAE ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်ယူအေနိုင်ငံဟာချိန်ချောက်မှုမှန်သမျှကိုရင်ဆိုင်ဖို့အသင့်ရှိနေပြီးနိုင်ငံတော်ကာကွယ်ရေးအတွက်လိုအပ်တဲ့ကိစ္စမှန်သမျှဆောင်ရွက်မယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်အဘူဒါဘီကလောက်စာစီတိုးလောင်ရနေရာတနေရာကိုပိတ်ခတ်ခဲ့တယ်လို့ယီမန်နိုင်ငံကဟောက်ဒီတပုံတွေကပြီးခဲ့တဲ့အပတ်ကပြောခဲ့ပါတယ်ဒီတိုက်ခိုက်မှုမှာလူ3ယောက်သေဆုံးခဲ့ပြီး6ယောက်ဒဏ်ရာရရှိခဲ့ပါတယ်။ပြီးခဲ့တဲ့အပတ်တိုက်ခိုက်မှုတွေကလည်းယီမန်မှာရှိတဲ့ဟော်တီသဘုံတွေတပ်ဆွဲထားရနေရာတွေကိုဆော်ဒီအာရေဗျဥဆောင်တဲ့မဟာမိတ်အဖွဲ့ကလေကြောင်းကတိုက်ခိုက်ခဲ့ရမှာ UAE လည်းပါဝင်ခဲ့ပါတယ်။ဟော်တီတွေပြစ်ခတ်ခဲ့တဲ့ပယ်ဒိန်တပ်ဒုံးကြီးဟာဆော်ဒီအာရေဗျတောင်ပိုင်းကိုကျောက်ရောက်ခဲ့ပြီးအနည်းဆုံးလူ1ယောက်ဒဏ်ရာရရှိခဲ့တယ်လို့ဆော်ဒီအာရေဗျနိုင်ငံတော်ပိုင်းမီဒီယာကတနင်္ဂနွေနေ့ကသတင်းဖော်ပြခဲ့ပါတယ်။အာဖရိကတိုက်အနောက်ပိုင်းနိုင်ငံဖြစ်တဲ့ဘာကီနာဖာဆိုမှာတမရရော့ခ်မတ်ခရစ်ယာန်ကာဘရီနဲ့သူ့ရဲ့အစိုးရအဖွဲ့ဝင်တွေကိုပုံကန်ဆတ်ကျင်နေတဲ့တပ်သားတွေကထိမ့်သိမ်းလိုက်ကြပါတယ်။မြို့တော်ဝါဂါဒူကူကတမရကာဘရီနေအိမ်ကြီးမှာတင်းနဲ့တန်တွေကြားနေရတဲ့အကြောင်းသတင်းဌာနတွေကပြောကြပါတယ်။တိုင်းပြည်ရဲ့စစ်တပ်အကြီးအကဲကိုယာဒူးကဖယ်ရှားပေးဖို့နဲ့အစ္စလာမစ်သဘုံတွေကိုတိုက်ခိုက်နိုင်အောင်စစ်ရေးအထောက်ပံ့တွေပို့ပေးဖို့တပ်စခန်းတော်တော်များများကစစ်သားတွေကပြီးခဲ့တဲ့ရက်ပိုင်းကလေးကပုံကန်ခဲ့ကြတာပါ 2015ခုနှစ်ကလေးကအယ်ကိုက်ဒါနဲ့ IS စစ်သွေးကြွအဖွဲ့တွေနဲ့ဆက်နွယ်နေတဲ့အကြမ်းဖက်အဖွဲ့တွေကြောင့်ဘာကီနာဖာဆိုမှာပဋိပက္ခတ်တွေပုတ်ပြီးကြီးထွားနေခဲ့ပါတယ်။တိုင်းပြည်မြောက်ပိုင်းကစစ်စခန်းတစ်ခုကိုအကြမ်းဖက်အဖွဲ့ဝင်တွေကဝန်သိမ်းပြီးစစ်သား49ယောက်ကြာဆုံးခဲ့တာကစလို့တပ်တွင်းမှာမကျေနပ်မှုတွေစတင်ကြီးထွားလာခဲ့တာလို့အတိအပြည့်မရတဲ့သတင်းတွေကပြောခဲ့ပါတယ်။ဒီကိစ္စကိုတုံ့ပြန်တဲ့အနေနဲ့အစိုးရအဖွဲ့ဝင်ကြီးအချို့ကိုတမ္ပရကာဘိုရီကပြီးခဲ့တဲ့ဒီဇင်ဘာလမှာရာထူးကထုတ်ပယ်ခဲ့ပါတယ်။ GRS အစိုးရအဖွဲ့တွေအပေါ်အစိုးရကကိုင်းတွဲပုံတွေကိုမကျေနပ်လို့တပ်တွင်းပုံကံမှုတွေပေါ်လာတဲ့အချိန်မှာပဲဆန္ဒပြနေကြတဲ့သူတွေကလည်းလက်ရှိအာဏာရအစိုးရရဲ့ပါတီထားတာချုပ်ကိုမနေ့ကမီးရှို့ခဲ့ကြပါတယ်။မက္ကဆီကိုမြောက်ပိုင်းနယ်စပ်မြို့တရားဝါနာမှာသတင်းစာဆရာတယောက်အသက်ခံရပါတယ်။လော်ရက်စ်မာဒိုနာဒိုလိုပက်စ်ဟာဒီအပတ်တွင်းမှာတရားဝါနာမှာဒုတိယမြောက်မက္ကဆီကိုမှာတတိယမြောက်အဖြစ်အသက်ခံရတဲ့သတင်းစာဆရာဖြစ်ပါတယ်။တင်းငွေလွင်လေးကသူ့ရဲ့ကားထဲမှာပြည့်အသက်ခံရတာဖြစ်တယ်လို့ဘာဟာကယ်လီဖိုးနီးယားပြည်နယ်အစိုးရရှေ့နေရုံကပြောပါတယ်။ရေးပေါ်အကူအညီ911ဖုန်းခေါ်တာကိုည9နာရီမှာလက်ခံရရှိခဲ့ပြီးကူညီမဲ့သူတွေရောက်သွားတဲ့အချိန်မှာတော့တိတ်ဆုပ်ပြီးဖြစ်တာကိုတွေ့ရပါတယ်။2019ခုနှစ်ကမယ်လ်ဒိုနာဒိုဟာတမရအန်ဒရက်စ်မာဝဲလိုပရက်အိုဘရာဒိုရဲ့နေ့စဉ်မနဲ့တရင်စာရှင်လင်းပွဲကိုလာရောက်ပြီးသူမအသက်အတွက်စိုးရင်ရတာကြောင့်တပရရဲ့ပံ့ပိုးကူညီမှုကိုတောင်းခံခဲ့ပါတယ်။ဘာဟာကယ်လီဖိုးနီးယားပြည်နယ်ရခိုင်အုပ်ချုပ်ရေးမှူးဟောင်းဟိုင်းမဘိုနီလပိုင်မီဒီယာကုမ္ပဏီနဲ့သူမကြားမှာဝန်ထမ်းစပတိပခအမှုဖြစ်ပွားနေခဲ့ပါတယ်။အုပ်ချုပ်ရေးမှူးဟောင်းဟာတပရလိုပက်ရဲ့ပါတီကဖြစ်ပြီးမနစ်နောက်ပိုင်းကယာဒူးကနားခဲ့တာပါ။အမှုကကိုနှစ်ကြာခဲ့ပြီးမကြာမီတုန်းကတော့သူမအမှုနိုင်ခဲ့တယ်လို့ကြေညာခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းကလည်းဓာတ်ပုံဆရာမာဂရက်တိုမာတီနက်စာသူ့အိမ်အပြင်ဘက်မှာပဲတင်နှက်နဲ့ပြည့်သက်ခံခဲ့ရပါတယ်။အကြမ်းဖက်တာတွေများတဲ့တရားဝါနာမျိုးရဲ့ရာဇဝတ်မှုအခင်းကျင်းတွေကိုဓာတ်ပုံနဲ့ဖော်ပြရမှာသူကလူသိများသူတယောက်ပါ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19ကီလိုဟတ်ဇ်15653ညာပိုင်းတိုမီတာ25ကီလိုဟတ်ဇ်11803ညာပိုင်းတိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190ကီလိုဟတ်ဇ်15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညာဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်American အခြေစိုက် Chevron နဲ့ပြည်내အခြေစိုက် Totero တငွေအထွက်နည်းလာတာကြောင့်မြန်မာနိုင်ငံကထွက်ခွာသွားပေမဲ့လို့ဆက်လက်လက်ပတ်နိုင်အောင်မိတ်ဖက်နိုင်ငံတွေမိတ်ဖက်အဖွဲ့အစည်းတွေစီကနီးပညာနဲ့အကူအညီတွေရယူသွားမယ်လို့မြန်မာစစ်ကောင်စီဘက်ကပြောပါတယ်။ဒါ
တော့ကျွန်တော်တို့ကလည်းပတ်လို့ရပါတယ်။ကျွန်တော်တို့လည်းလည်းပတ်လို့ရကောင်းလည်းရနိုင်မယ်။လည်းပတ်လို့မရနိုင်ဘူးနီးပညာအကူအညီတွေဆိုလည်းအကူအညီနိုင်မဲ့ကျွန်တော်တို့ဟိုမိတ်ဖက်နိုင်ငံများနဲ့မိတ်ဖက်အဖွဲ့အစည်းများရှိတယ်လို့ပြောချင်ပါတယ်ဗျ။
Chevron နဲ့ Total ကုမ္ပဏီမြန်မာနိုင်ငံကထွက်ခွာသွားတာဟာနိုင်ငံရေးစနစ်အရာဖြစ်အားပေးမှုတွေပါဝင်နိုင်ပေမဲ့အထက်ကတော့တန်ငွေအထွက်နှဲလာချိန်မှာစီးပွားရေးအရာအဆုံးဖြတ်သွားတာဖြစ်တဲ့ဆိုပြီးပို့ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်စစ်သက်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေဆိုးဝါးကျဆင်းလာနေတာကြောင့်မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းတွေကိုပြန်ရုပ်သိမ်းမဲ့အကြောင်းပြင်သစ်စွမ်းအင်ကုမ္ပဏီ Total နဲ့ American စွမ်းအင်ကုမ္ပဏီ Chevron တို့ကဇန်နဝါရီလ23ရက်နေ့တောက်ကြနေ့ကအတည်တည်ထုတ်ပြန်ကြေညာခဲ့တာပါTotal နဲ့ Chevron ကုမ္ပဏီတွေမြန်မာနိုင်ငံကလုပ်ငန်းပြန်ရုပ်သိမ်းသွားပေမဲ့ထိုင်းနိုင်ငံက PTTEP, တောင်ကိုရီးယားက POSCO, အိန္ဒိယက ONGC, ဂျပန် Nippon Oil ကုမ္ပဏီနဲ့တရုတ်နိုင်ငံပိုင်း CNPC ကုမ္ပဏီအသီးသီးမြန်မာစွမ်းအင်ထုတ်လုပ်မှုကဏ္ဍမှာဆက်ရှိနေပါတယ်။စီးပွားရေးပညာရှင်တွေကတော့ Chevron နဲ့ Total ကုမ္ပဏီမြန်မာနိုင်ငံကထွက်ခွာဖို့ကြေညာလိုက်တာကြောင့်နောက်ဆက်တွဲမြန်မာစီးပွားရေးအပေါ်ရက်ခတ်မှုတွေကြီးမားနိုင်တယ်လို့ခန့်မှန်းနေတာပါ။မြန်မာစစ်ကောင်စီအပေါ်ဖိအားပေးဖို့ရွယ်တဲ့လုပ်ရဖြစ်ပေမဲ့လက်တွေ့ထိရောက်မှုရှိဖို့ဆိုရင်ဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုတို့ကပိတ်ဆို့တံခါးမှုတွေတညီတညွတ်တဲ့ချမှတ်ဖို့လိုတယ်လို့လည်းအကဲကတ်တချို့ကထောက်ပြပြီးတော့တတိထားကြိုးဆိုနေကြပါတယ်။တောင်ကိုရီးယားနိုင်ငံမှာ Omicron မျိုးကွဲသစ်တွေအလင်းအမြန်ကူးစက်ပြန့်နှံ့နေပြီလို့တာဝန်ရှိသူတွေကသတင်းလာနေမှာကြေညာပါတယ်။အစိုးရအနေနဲ့ပုဂ္ဂိုလ်ခံရသူအရေအတွက်နှဲသွအောင်လို့လူတွေကို Quarantine ချတိချခွဲထားတဲ့စနစ်ကိုပြောင်းလဲပြီးပိုစစ်စေတာကုဆတ်မှုများနိုင်တယ်လို့အုပ်စုတွေကကုသပေးတာမျိုးပိုလုံးတင်တယ်လို့တောင်ကိုရီးယားကုဆတ်ရောဂါကာကွယ်ထိန်းချုပ်ရေးအေဂျင်စီအကြီးအကဲဂျွန်ယူခွန်းကပြောပါရယ်က ကယောကကြောင့်ဇန်နဝါရီလ31ရက်နေ့ကနေဖေဖော်ဝါရီလ2ရက်နေ့ထိကျင်းပမယ့်တရုတ်နှစ်တကူပွဲမှာပြည်သူတွေခင်ထွက်ဖို့တောင်ကိုရီးယားဝန်ကြီးချုပ်ကတတိပေးထားပါတယ်။လူရေတန်း20ကျော်ရှိတဲ့တရုတ်နိုင်ငံပေကျင်းမြို့မှာတော့တမြို့လုံးပိုစစ်ဆေးခန်းမအမိတ်ထုတ်ထားပါတယ်။ဆောင်းပါသည့်အိုလံပစ်ပွဲတော်မတိုင်ခင်ပေကျင်းမြို့မှာပိုကူးဆက်ခံရသူတွေတွေ့ရှိပြီးတဲ့နောက်အခုလိုအမိတ်ထုတ်ပြန်လာပါပြည်ကြီးအနေနဲ့ဒေသတွေမှာလည်းအလားတူအကြီးအကျယ်ပိုစစ်ဆေးနေပါတယ်။ဖေဖော်ဝါရီလ၄ရက်နေ့မှာစတင်မဲ့ဆောင်းဝါသည့်အိုလံပစ်ပွဲအတွက်ပြည်ကြီးမြို့မှာ Zero Tolerance လုံးဝကိုဗစ်ကင်းစည်နည်းပြဟာနဲ့ပုဂ္ဂိုလ်တိုင်းတိကျခွဲထားဖို့အနာရကွန်မြူနတီပါတီကအနေအားတိုင်းလုပ်ကိုင်နေတာပါ။အိုလံပစ်ပွဲကိုလည်းတင်ကျပ်တဲ့စီမင်းတွေနဲ့ကျင်းပမှာဖြစ်ပြီးအောက်ကစားသမားတွေ၊ဝန်ထမ်းတွေ၊တင်ထောက်တွေနဲ့တာဝန်ရှိသူတွေလည်းတိကျခွဲနေရမှာဖြစ်ပါတယ်။ကိုဗစ်လူနာတွေကိုဦးစားပေးကုသပေးဖို့စဉ်းစားတဲ့နေရာမှာအသက်အန္တရာယ်များတဲ့အုပ်စုတွေအဖြစ်လူမျိုးကိုအခြေခံစဉ်းစားခွင့်ပေးတဲ့မူဝါဒကလူဖြူတွေအပေါ်ခွဲခြားဆက်ဆံတဲ့မူဝါဒဖြစ်တယ်လို့ Conservative တချို့ကဝေဖန်ပြောဆိုနေပါတယ်။ Omicron မျိုးကွဲကူးစက်မှုလိုင်းနဲ့ရင်ဆိုင်နေရပြီးတော့ကုသမှုတွေမလုံမလောက်ဖြစ်လာချိန်မှာအဲ့ဒီမူဝါဒတွေအပေါ်အာရုံစိုက်လာတာပါ။ဆေးပညာရှင်တွေကတော့ကုသမှုပေးဖို့ဆုံးဖြတ်တဲ့အခါဘာလို့မျိုးလဲဆိုတဲ့အချက်တခုတည်းထည့်သွင်းစဉ်းစားတာမဟုတ်သလိုအဲ့ဒီလိုဆုံးဖြတ်ထားတဲ့ခိုင်မာတဲ့သက်တည်းလည်းမရှိဘူးလို့ပြောပါရယ်။ Fox သတင်းဌာနသတင်းကြေညာသူတက္ကောက်ဆန်ကပြည်ခဲ့တဲ့တစ်ပတ်မှာဒီအကြောင်းစတင်ပြောဆိုခဲ့ပြီးတဲ့နောက်တမရဟောင်းတုံနဲ့ Trump နဲ့ Republican အမတ် Marco Rubio တို့ကအဲ့ဒီမူဝါဒတွေအပေါ်ပြစ်မှတ်ထားပြောဆိုလာတာပါ။ကယောကစတင်ဖြစ်ပေါ်လာတဲ့အချိန်ကစပြီးတော့အကောင်ဆုံးကုသပင်နိုင်မှုကျန်းမာရေးပိုင်းနဲ့ပြည်နယ်တာဝန်ရှိသူတွေအခြေအနေလောက်ကဲနေကြရတာဖြစ်ပါတယ်။ Omicron ပိုကူးဆက်မှုကြောင့်အဲ့ဒီအခြေအနေတွေပိုဆိုလာပြီးတော့စီယုံစီကံတွေမှာလည်းလူနာတွေနဲ့ပြစ်ကျက်နေပါတယ်။2039ရောက်မှာကမ္ဘာပေါ်ကကလင်ငယ်အလုံးပညာရေးနဲ့ပေါ်ပေါ်သက်သက်သာတည်ယူမှုအခွင့်အလမ်းတွေကိုတန်းတူရရှိဖို့အမခံလို့မရနိုင်သေးဘူးလို့သတင်းလာနေကထုတ်ပြန်တဲ့ကုလသမဂ္ဂအစည်းအဝေးမှာဖော်ပြပါတယ်။စစ်တပ်အတွက်ညွန်ငိမ့်တွေမှာမူကြိုအရွယ်ပညာသင်ကြားမှုနှုန်း၊ကျောင်းထွက်မှုနှုန်း၊ကျောင်းပြောင်းတက်သူအရေအတွက်ကျောင်းပြီးတဲ့အထက်ကကြားမှကွာဟမှုစာဖတ်ခြင်းနဲ့သင်ကြားပမာဏနဲ့ဆုံးကျွမ်းကျင်မှုနှုန်းလက်ကျင့်သင်ကြားပေးတဲ့ဆရာဆရာမဦးရေပညာရေးအတုံးစိတ်ဒါရီကိုလေ့လာဆန်းစစ်ထားတာပါပညာရေးနဲ့ပတ်သက်လို့ COVID-19 အကျိုးဆက်တွေကိုထက်မစင်စားခင်ကတည်းကနိုင်ငံတွေမှာကလေးတွေတန်းတူပညာသင်ယူခွင့်ကြားဆင်နေတာဖြစ်တယ်လို့လည်းကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကပြောပါတယ်
နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တော့ကတင်ပြပေးကြတာပါခင်ဗျာ။ VOA American အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပိတ်ပွက်ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့စစ်တပ်ပိုင်းကုမ္ပဏီတွေကထုတ်တဲ့ဗီယာတွေမရောမှု KNO ကတားမြစ်ထားတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာစစ်တပ်ပိုင်းကုမ္ပဏီကထုတ်တဲ့ဗီယာအမှတ်တံဆိပ်တချို့ကိုကချင်ပြည်နယ်မြစ်ကြီးနားခရိုင်အတွင်းမှာရောင်းဝယ်တာတည်ယူပို့ဆောင်တာမလုပ်ဖို့အတွက်ကချင်လက်နက်ကိုင် KNO အဖွဲ့ကတားမြစ်တဲ့နောက်နေရာအတော်များများမှာရောင်းချတာတွေမတွေ့ရတော့တဲ့အကြောင်းဒေသခံတွေကပြောပါတယ်။စကိုင်းတိုင်းအတွင်းမှာတော့ဒေသခံကာကွယ်ရေးတပ် PDF ကဖမ်းဆီးဖျက်ဆီးမှုတွေရှိတယ်လို့သိရပါတယ်။ရန်ကုန်ကရေးသားပေးပို့တဲ့ဒီသတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပေးပါမယ်ခင်ဗျာ
။မြန်မာစစ်ကောင်စီတပ်ရဲ့ကြောထောင်တော်ကန်ဂျိုးတူလုပ်ငန်းတွေလုပ်ကန်နေတဲ့မြမဘီယာ dragon beer abc beer တွေကိုရောင်းဝယ်ဖောက်ကားတာတည်ယူပို့ဆောင်တာတွေမပြုလုပ်ဖို့မြစ်ကြီးနား KNO ကိုအချုပ်ရေးအဖွဲ့ကကြေညာထားတာပါကချင်လက်နက်ကိုင် KNO အဖွဲ့ရဲ့ဓာတ်မြစ်ချက်ကိုဒီလ10ရက်နေ့နောက်ဆုံးထားပြီးလိုက်နာဖို့သတ်မှတ်ထားခဲ့တာဖြစ်ပြီးအခုနောက်ပိုင်းမြစ်ကြီးနားမြို့မှာတောင်းပိတ်ပင်ထားတဲ့ beer အမှတ်တံဆိပ်တွေရောင်းချတာမတွေ့ရတော့တဲ့အကြောင်းမြို့ကန်ဒူးက VOE ကိုအခုလိုပြောပါတယ်
အခုအဆိုင်တော်ညညမှလည်းပဲဒီမရောင်းဖြစ်တော့ဘူးပေါ့မြောင်းစစ်တာကြည့်ရတယ်လို့ဆိုင်တိုင်းမှာပေါ့နော်။ဟိုတစ်ခါလည်းပဲဒီကရဏကအရင်တစ်ခုမှာပေါ့နော်။အဲဒီမျိုးလာတဲ့ပြေးတာမျိုးရှိရတယ်။ကျဲဟိုဘက်ကလို့ပြောတာပဲ။အဲခါကျတော့တို့လိုလားအခုမြောင်းတော့ဘူး။ဆိုင်တိုင်းကတော့မစာမျိုးကိုစစ်ကြီးတင်းတာလည်းပဲတော့အနေနဲ့မစာမျိုးကို
ကချင်သတင်းမီဒီယာတွေမှာတော့ KNO ချိုရီဘွဲကလိုက်လံစစ်ဆေးတာတွေရှိနေပြီးဆက်လက်ရောင်းချနေတာတွေကိုထိထိရောက်ရောက်ရေးယူသွားမယ်လို့ပြောဆိုတဲ့အကြောင်းဖော်ပြထားပါတယ်။တနိုင်းပဲသွားလာရှိတဲ့မြေကြီးနားဒေသခံတွေကလည်း KIO ပိတ်ပင်ထားတဲ့ဘီယာအမှတ်စိတ်တွေကိုလမ်းခီးမှာ KIO တပ်ဖွဲ့ဝင်တွေကစစ်ဆေးတာတွေရှိနေတဲ့အကြောင်းအခုလိုပြောပါလေ
။ရောင်းပါရတာမျိုးလည်းရှိတော့ဘူးလေ။အချို့လည်းကြောက်မှဒီကုန်ပြီပေါ့။ဒီတနိုင်းနံပါတ်ကတော့ဒီကာတန်ဒီရပ်မှာရှာတယ်ဘီယာပါလာတယ်ဘီယာပါလာပါကြတယ်ဆိုတော့ဒီကြောက်။အဲ့ဒီလိုတွေတူးလို့ရှိနေဖြစ်ဖြစ်တဲ့အချက်နဲ့ပဲဖြစ်တော့ပါ။အဲ့ဒီကတော့အခုတချို့ကတော့အရင်ကဝေထားတဲ့အားတွေလည်းအထုတ်ရတဲ့ဝင်ဒီနေကြတာပေါ့အပြည့်ရှိတယ်
။တနိုင်းလီဒိုလမ်းမပေါ်ကရွာဒီမှာလဲရောင်းချတာမရှိတဲ့အကြောင်းပြောပါတယ်။ မွန်ကြီးမောကောင်ဟိုပင်စားတဲ့မျိုးတွေဘက်မှာတော့အဲ့ဒီမတ်တစိတ်ဘီယာတွေကိုပုံမှန်ရောင်းချတာတွေရှိနေကြဆဲဖြစ်ပါတယ်။ဒါပေမဲ့မန္တလေးမြကြီးနာကားလမ်းပေါ်မှာတော့စကိုင်းဘက်က PDF တွေကဖမ်းဆီးဖြက်ဆီးတာတွေရှိတယ်လို့ပြောပါတယ်
။ပုံမှန်ကောင်းဝင်နေတဲ့ပြည်ကိုပြရအောင်။ဒီလိုအလဲလောက်တာကတော့စကိုင်းတိုင်းထဲမှာလည်းဒီလိုမျိုးမလုပ်လို့ပဲ။စကိုင်းတိုင်းထဲမှာလည်းဒီလိုဒီတက်ဒီမြာဘီယာတွေကလည်းဒီအားမျိုးတွေကိုတောက်တမ်းတက်မှာတောက်တမ်းတက်မှာစီးမှာဖမ်းနိုင်တယ်။ဒီတော့ဒီတက်ပြီးမှာတော့ပြည်လောက်တော့မပြေရအောင်ပါ
စခိုင်းတိုင်းကအင်းတော်ကောလင်းတစဲရေဥစားတဲ့မျိုးတွေပဲမှလည်းအလားတူဖြစ်စည်းတာတွေရှိနေပါတယ်။ဒီလိုမြန်မာပြည်အပါအဝင်မြန်မာစစ်တပ်ပိုင်ကုမ္ပဏီတွေကထုတ်လုပ်တဲ့ပစ္စည်းတွေအပေါ် KIO နဲ့ PDF အဖွဲ့တွေကပိတ်ပင်ဓာတ်မြစ်တာစစ်ကောင်စီရဲ့စီးပွားရေးကိုဖျက်တော့ဖို့ရည်ရွယ်တာဖြစ်ပါတယ်။2020ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းယူပြီးနောက်မှာစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်လီမိတက်ဥပိုင်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းနဲ့ထုတ်ကုန်ပစ္စည်းတော်များများကိုပြည်သူတွေကသတိမောက်ခဲ့ကြပါတယ်ခင်ဗျာ။
ကိုတင်ထိုင်ကိုတင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာမြန်မာပြည်ဘက်ကနေအိန္ဒိယဘက်ခြမ်းကိုထွက်ပြေးတင်းချောင်ကြသူတွေရဲ့အခြေအနေကိုတင်ပြပေးတော့ပါမယ်အခုတော့ချင်းပြည်နယ်အတွင်းကစစ်ဘေးရှောင်တွေကြုံတွေ့နေရတဲ့အခက်အခဲအကြောင်းကိုပြောပြပါအောင်မယ်ချင်းပြည်နယ်မတူပီမင်းတပ်ပြည်ထောင်စုလမ်းမကြီးတစ်လျှောက်စစ်ကောင်စီတပ်တွေအင်အားတိုးမြင့်လှုပ်ရှားနေတာကြောင့်လမ်းတစ်လျှောက်ကျေးရွာ10ရွာလောက်ကဒေသခံတွေအိုးအိမ်ပြေးဘေးလွရာထွက်ပြေးနေကြရပါတယ်တောတောင်ထဲမှာခိုလိုနေကြသူတွေအနေနဲ့မိကိုထွက်မှာဆိုလို့ထမင်းဟစ်ချက်ပြုတ်စားဖို့တောင်အခက်ခဲဖြစ်နေကြတယ်လို့ဆိုပါတယ်ဒီစစ်ရှောင်းနေရဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ
ချင်းပြည်နယ်တွေကမင်းတပ်မတူပြီးစတဲ့မြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်နေပါတယ်အဲ့ဒါကြောင့်အဲ့ဒီဒေသဘက်မှာစစ်တပ်ရဲ့စီးရေးလှုပ်ရှားမှုကပိုတိုးလာနေတာကြောင့်မတူပီမင်းတပ်ပြည်ထောင်စုကားလမ်းမကြီးတစ်လျှောက်မှာရှိတဲ့ကျေးရွာတွေဒုက္ခရောက်နေကြရပါတယ်။ကျေးရွာ၁၀ရွာလောက်ကဒေသခံပြည်သူတွေဟာဘေးလွတ်နိုင်မဲ့နေရာတွေမှာပုန်းခိုနေကြရပါတယ်။သူတို့အနေနဲ့မိဂိုးငွေတွေထွက်မှာဆိုလို့ထမင်းဟင်းအောင်ချက်ပြုတ်စားတော့ဖို့အခက်အခဲကြုံနေရပါတယ်လို့ဒုက္ခရောက်နေသူတူဦးက VOA ကိုပြောပြပါတယ်။
ဒီကောင်ဆိုလမ်းမှာပေါ်မှာသူတို့ရောက်မစင်းကျွန်တော်ဆောင်ဖို့ကိုဆောင်ရမယ်တော့ဖြစ်တယ်ဒီလမ်းမှာပေါ်မှာစဉ်းစားကြည့်နေလဲတောက်လျှောက်ဖြစ်နေတာဟုတ်စဉ်းစားကြည့်နေလဲတောက်လျှောက်ဟုတ်ကဲ့ကိုလမ်းရှင်းတဲ့ဘောနဲ့အများအားဖြစ်နေတဲ့ခါကျတော့ကျွန်တော်တို့ကဒီထွေဝင်းရဲ့နေရာဖြစ်ကိုပြန်ခဲ့တယ်ကျွန်တော်တို့ရွာနေတာချင်းတွေမှာဥပမာအမီခိုးတွေခတ်တဲ့နေရာတွေအဲကျွန်တော်တို့ရှစ်ပေးဆောင်တဲ့နေရာမှာပေါ်တော့အဓိကကျတော့ရှစ်ပေးကခင်းချက်တာပြုတ်သွားရှိတယ်အဲ့လိုချင်မှာကျွန်တော်မီခိုးထွက်တယ်သူတို့အသေးဆုံးချင်းအဲ့နေရာကိုလည်းဒီသူမှမသိတာမှမသိဘူးပေါ်တော့သူတို့ခက်တယ်အာလက်နဲ့ကြည့်နေတယ်အဲ့ဒါရှိအဲ့ဒါကျွန်တော်တို့ကကြောက်တာပေါ့နော်စိုးရိမ်နေရတာပေါ့နော
်မတူပီမျိုးနဲ့မင်းတပ်မျိုးကြားပြည်တော်စုကားလမ်းမကြီးတစ်ဖက်တစ်ချက်ကဘေးလွတ်တဲ့နေရာတွေကိုထွက်ပြေးတင်းရှောင်နေရတဲ့ခြေရွာတွေမှာတရွာကိုအိမ်တော်စုက400 500လောက်ရှိတာမို့လို့ဒုက္ခရောက်နေကြရသူပေါင်းကထောင်နဲ့ချီပြီးဖြစ်နေပါပြီတောတောင်နေထဲမှာပုန်းခိုနေကြရပေမဲ့စစ်တပ်ဘက်ကနေလက်နက်ကြီးတွေနဲ့မကြမကြာလှမ်းပြီးတော့ပြစ်ခတ်နေတာမို့လဲဒုက္ခသည်တွေဟာတနေရာကနေတနေရာကိုဘေးလွတ်အောင်မကြခဏထွက်ပြေးတင်းရှောင်နေကြရပါတယ်
သူကရမ်းတမ်းပြီးတော့ပြစ်တာပေါ့ဘယ်လိုမျိုးလဲရှိတယ်ဆိုတော့မသိအောင်တော့ကျွန်တော်တို့ကနေတာပေါ့ဗျာနေတာအမေကတော့တောင်နေထဲကိုပြစ်ထားတော့ခါကျွန်တော်တို့နေရာကြီးလဲလက်နက်ကြီးဆိုတော့ရောက်လာနိုင်တယ်ပေါ့နော်တခါမှလဲလက်နက်ကြီးတိုင်းလည်းမချဘူးဆိုတော့လေကြောက်တာပေါ့ဗျာကလေးတွေကကြောက်ပြီးဖိုးဖွားတွေကကြောက်ကြတယ်ပေါ့နော်ဗျာအဲလက်နက်ကြီးတွေပြစ်ထားကြောင်းစခန်းနေစစ်ဆောင်စခန်းနေရှိရတယ်ပေါ့နော်ကျွန်တော်တို့ဖြစ်နေတယ
်အစီး80ကျော်လောက်ပါတဲ့စစ်ရင်တန်းအင်အားနဲ့စစ်တပ်ကမတူပီမြို့ကို January လပထမသတင်းပတ်လောက်ခရဲကထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတော့ဒီကနေ့မှတော့ပြန်ထွက်ခွာသွားပြီလို့ဒေသခံတွေကပြောပါတယ်စစ်တပ်တွေရောက်လာတယ်ဆိုရင်သူတို့ဝင်လာတဲ့ကျေးရွာတွေထဲမှာရှာဖွေပြီးတော့ယူခြင်းနဲ့ပစ္စည်းတွေယူဆောင်သွားကြတယ်လို့လက်နက်ကြီးလက်နက်ငယ်တွေနဲ့လည်းပြစ်ခတ်နေတာကြောင့်ဒေသခံပြည်သူတွေဟာအိုးအိမ်ဆုံးခွာပြီးထွက်ပြေးနေကြရတာလို့လည်းထွက်ပြေးတိမ်းရှောင်နေသူတွေကပြောပြပါရတယ်။အဲ့လိုထွက်ပြေးနေရတဲ့ဒုက္ခတွေတွေအတွက်အကူအညီတွေဟာအလွန်အမင်းကိုလိုအပ်နေပါတယ်။
လုံးချုံမှုတော့ရှိတော့ဘောတောက်တောင်နေထဲပြီးဟောလက်နေကြီးတွေနဲ့ဟန်ပြစ်နေတော့ခါလေခက်ခဲတွေဖြစ်နေတယ်ပေါ့နော်။စားကြရဆံနေလဲမတူပီမျိုးပေါ်လဲတော့ဝယ်လို့မရမတူပီမျိုးပေါ်တော့ပြန်လဲဖမ်းတယ်လေ။ကျောက်ကြီးကတော့ခုလိုပြောတော့ကျွန်တော်ပြောတယ်လို့ပေါ့အစာရေးစားရေးတောင်းရေးပါပဲဒီကစားရေးတောင်းရေးနေကြီးထိုင်ကြီးတိုင်းဒီစစ်ပြီးဆောင်နေရပြီပေါ့နော်လုံချုံမှုတော့တာနေဆုံးကူညီနိုင်တဲ့အနေထားရှိရှိမကူညီကြည့်ချင်တယ်ပေါ့နော်ဆက်တွေ့မှုတွေပြတ်တောက်နေတဲ့နေရာတွေဖြစ်နေတာပေါ့နော
်ချင်းပြည်နယ်တွေကတိုက်ပွဲတွေဘရော့အဆုံးသတ်မယ်မှမသိချတဲ့အတွက်ဒုက္ခသည်တွေအနေနဲ့သူတို့ရဲ့နေရရင်းကိုဘရော့လုံလုံချုံချုံပြန်နေနိုင်မယ်ဆိုတာကိုလည်းမသိနိုင်ကြသေးပါဘူးကယားပြည်နယ်ထဲမှာဆိုလဲဒီမော့ဆိုနဲ့ဖရူဇိုမြို့နယ်တွေကစစ်ပြေးဒုက္ခသည်တွေခိုလုံနေတဲ့နေရာတွေပေါ်ကို January 16နဲ့18ရက်နေ့တွေကစစ်တပ်ကနေလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ဒုက္ခသည်တချို့အသက်ဆုံးခဲ့ရပါတယ်ရှင်
မဆုံမွန်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့အိန္ဒိယဘက်အချမ်းရောက်နေတဲ့စစ်ဘေးရှောင်တွေရဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်သူတွေအတွက်နေထိုင်ရေးလုံခြုံမှုမီဇိုရမ်ပြည်နယ်အစိုးရက Refugee ID card တွေထုတ်ပေးတော့ဖို့အစီအစဉ်ရှိတယ်လို့မီဇိုရမ်ပြည်နယ်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်လက်ရှိချင်းပြည်နယ်ထဲမှာတိုက်ပွဲတွေမကြမကြာဖြစ်နေပြီးစစ်ရေးတင်းမာနေတာကြောင့်မီဇိုရမ်ပြည်နယ်ဘက်ကိုတောင်းနဲ့ချီတဲ့ချင်းဒေသကနေထွက်ပြေးတိမ်းရှောင်ရောက်ရှိနေကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်ခင်ဗျာ
ချင်းပြည်နယ်နဲ့ကပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုဆက်အာဏာသိမ်းပြီးနောက်ပိုင်းထွက်ပြေးခိုလုံလာကြသူတွေကိုမီဇိုရမ်ပြည်နယ်အစိုးရကဒုက္ခသည်များမှတ်ပုတ်တင် Refugee ID ကတ်တွေထုတ်ပေးဖို့စီစဉ်နေပါတယ်။မီဇိုရမ်ပြည်နယ်ထဲကိုရောက်နေကြတဲ့မြန်မာနိုင်ငံဘက်က CDM ဝန်ထမ်းတွေဆန္ဒပြသူတွေနဲ့အခုနောက်ဆုံးချင်းပြည်နယ်ဘက်ကစစ်ပီးဒုက္ခသည်တွေအားလုံးအတွက်ဒုက္ခသည်အသိမပြုကတ်တွေထုတ်ပေးသွားမှာဖြစ်တယ်လို့ဒေသတွင်ဒုက္ခသည်အကူအညီပေးရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့NGO United for Democratic Myanmar အတွက်ပဲတွင်မူကိုရစ်ချက်ကပြောပါတယ
် ID card ဆိုတာကဟိုရစ်ဒီကတ်ပေါ့နော်ကျွန်တော်မဆူရကနေဒီမှာပြင်ချင်ထားတာရှိတယ်သူတို့ကပြင်တဲ့ပုံစံကတော့ဒီမီဇိုရမ်ပြည်နယ်မှာရှိနေတဲ့ဒါရစ်ဒီအားလုံးကိုခြုံပြီးတော့မှသူတို့လုပ်ပေးဖို့အပြင်တော့ရှိတယ်မီဇိုရမ်အစိုးရကနေပြီးတော့မှဒီရစ်ဒီကတ်ကိုလုပ်ပေးမှမီဇိုရမ်မှာရှိတဲ့ဒီစစ်ဘေးရှောင်တွေပေါ့နော်ဒီDC တို့ဒီ Home Department တို့ဆိုတာကဒီစစ်ဘေးရှောင်တွေကိုကိုယ်ကြီးစောင့်ရှောက်ပို့ချတဲ့အစိုးရကနေဖွဲ့စည်းလိုက်တဲ့ဟာပဲအဲ့ဒါတော့
မြန်မာနိုင်ငံကရောက်လာတဲ့ဒုက္ခသည်တွေအရေးကိုကင်တွယ်ဖို့မီဇိုရမ်ပြည်နယ်အစိုးရကတာဝန်ပေးထားတဲ့ပြည်နယ်ဒုတိယကော်မရှင်နာမင်းကြီးနဲ့အတူပြည်ထရေးဌာနကတာဝန်ရှိသူတွေတဘာဝဘေးရန်ရဲ့စီမံခန့်ခွဲရေးနဲ့ပြည်နယ်ဒုတိယဌာနကတာဝန်ရှိသူတွေဟာအိုက်ဇောမြို့မှာမြန်မာနိုင်ငံကဒုက္ခသည်တွေခိုးလုံနေတဲ့နေရာတွေကိုဇန်နဝါရီလ19ရက်နေ့ကတွားအောင်ကြည့်ရှုခဲ့ပြီးတော့ဒုက္ခသည်မှတ်ပုံတင်ကပ်ပြားတွေထုတ်ပေးမယ်လို့ကြေညာခဲ့တာပါ။တာဝန်ရှိသူတွေက CPR ရပ်ကွက်မှာရှိတဲ့ CDM ဒုက္ခသည်စခန်း၊ရှမ်းဝိုင်းနဲ့ဆရန်ရပ်ကွက်မှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပြီးတော့လိုအပ်တဲ့အကူအညီတွေကိုအတတ်နိုင်ဆုံးကူညီဆောင်ရွက်ပေးသွားမယ်လို့လည်းပြောသွားပါတယ်။မီဇိုရမ်ပြည်နယ်အစိုးရထုတ်ပေးမယ့်ဒုက္ခသည်အသိမပြု Refugee ကတ်ရမယ့်သူတွေအနေနဲ့မီဇိုရမ်ပြည်နယ်ထဲမှာလွတ်လွတ်လပ်လပ်သွားရနိုင်မှာဖြစ်တယ်လို့ကိုရစ်ချက်ကဆက်ပြောပါတယ
်။ဒီကတော့ဒီလိုပြဥမာအနေနဲ့ဒီလွှတ်တော်အမတ်တွေဆိုရင်ဒီနေဆက်ဒေတာတွေကိုသူတို့ကတွားပြီးတော့မှသူတို့ရဲ့မဲဆန္ဒရှင်တွေကိုထပ်ပြီးလည်းစတိရှောင်းတွေကိုတွားချင်တာ။ဆိုတော့အဒီကရှိချင်းအဖြစ်သူတို့နေဆက်ဒေတာတွေမှာသူတို့အဒီစတိရှောင်းပြည်သူတွေလည်းတွားပြီးတော့မှလွတ်လွတ်လပ်လပ်ပေါ့နော်။တွားပြီးတော့မှဟိုကိုယ်ပြေးလို့ရမယ်။ဒီနယ်မှာလုံခြုံစွာနဲ့နေထိုင်နိုင်ဖို့အတွက်ဆိုမရှိတာခက်ဆိုင်အောင်လုံခြုံပါလိုက်မယ်
လက်ရှိမီဇိုရမ်ပြည်နယ်မှာမြန်မာနိုင်ငံဘက်ကထွက်ပြေးခိုလုံလာကြသူတွေကိုဒေသခံအကူအညီပေးရေးအဖွဲ့တွေကအကူအညီပေးနေကြပါတယ
်ခမန်းချင်းအနေနဲ့တော့မီဇိုရမ်ပြည်နယ်လုံးမှာတော့စတိချောင်းပုံပုံဝင်းကျင်လောက်တော့ရှိပြီးရက်ကွက်ဒီကြီးရွာတွေအဲ့လိုမျိုးအဖွဲ့အစည်းတွေရှိတယ်အဲ့ဒါတွေဒီနဲ့ပူးပေါင်းပြီးတော့မှသူတို့ရွာတွေမှာဝင်လာတဲ့စတိချောင်းတွေဆိုရင်သူနေရာထိုင်ခင်းတွေချပေးတယ်စံဒီစီဒီပဲဒီစသဖြင့်ပေါ့နော်အဲ့ဒါလိုမျိုးလေးသူတို့လူလာလေးတွေရှိတယ်လက်ရှိမြန်မာတော့အဲ့ဒါနဲ့ပဲဆက်သွားနေသေးတယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်စစ်ရေးတင်းမာမှုဖြစ်စဉ်တွေအတွင်းမှာဒေသခံတွေကမြန်မာနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံတွေကိုထွက်ပြေးနေကြတာပါ
မီဇိုရမ်ပြည်နယ်ဘက်ကဒါမြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံသားတွေများစုဒါခက်ပြီးတိတ်ဆောင်ကြတာပေါ့နော်ဒီ CDM ဝန်ထမ်းတွေရောဖြစ်ဖြစ်သူတို့ခက်ပြီးတိတ်ဆောင်ကြတယ်အခုနောက်ပိုင်းမှာချင်းပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်လာတဲ့နောက်ပိုင်းမှာမတူပြည်မြို့နယ်ကျောလုံးအထံကမြို့နယ်တကျောလုံးပြီးတော့ဒီသခိုင်းတိုင်းကလေးမြို့နယ်အဲ့မှာရှိတဲ့ကျင်းလူမျိုးတွေပေါ့နော်ဖလန်ဟာဟာဒီနောက်ပိုင်းဒေသတို့များတော့စစ်ပီးရှောင်တွေကမြေဆောင်ဘက်ကိုထွက်ပြေးတင်းရှောင်လာတာတွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့စစ်ကောင်စီကနေအဲ့ဒီဘက်မှာအင်အားလုံးရင်းနဲ့ထူးဆစ်စင်တိုက်ခိုက်မှုတွေလုပ်လာတယ်။အစ်တားပြစ်မှတ်ထားပြီးတော့တိုက်ခိုက်မှုတွေလုပ်လာတယ်။အဲ့ဒါကြောင့်မြေဆောင်ပြည်နယ်ဘက်ကိုသူတို့ထွက်ပြေးတင်းရှောင်နေတာဖြစ်တယ်ပေါ့နော
်။ဆရာနာသိမိနောက်ပိုင်းမြန်မာနိုင်ငံကအိန္ဒိယနိုင်ငံဘက်ထွက်ပြေးလာကြသူတွေကိုအိန္ဒိယပြည်မအစိုးရကြီးကလက်မခံပေမဲ့လည်းပြည်နယ်အစိုးရကတော့တနင်္လာအကူအညီပေးနေပါတယ်။မီဇိုရမ်ပြည်နယ်မှာအခုဆိုရင်မြန်မာဘက်ကရောက်နေတဲ့ဒုက္ခသည်3000လောက်ရှိနေကြပါတယ်။မီဇိုရမ်ပြည်နယ်အစိုးရအနေနဲ့ရောက်ရှိလာတဲ့စစ်ဘေးရှောင်တွေကိုအတတ်နိုင်ဆုံးကူညီဆောင်ရွက်ပေးနေတယ်လို့ဒေသတွင်းလူမှုရေးအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ကိုအောင်မြတ်သူတင်ပြပေးခဲ့တာပါခင်ဗျာ။တရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မကြာခင်မှာမြန်မာနိုင်ငံအတွင်း73ဒီရှားပါးနေတဲ့အခြေအနေကိုလည်းတင်ပြပေးတော့ပါမယ်ခင်ဗျာ။
virus mutation, virus ပိုးမျိုးရိုးဗီဇပြောင်းလဲမှု virus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် virus ပိုးအသွင်ပြောင်းမှုဖြစ်ပါတယ်လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇတခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ် virus ပိုးတိုင်းကတော့တခုမှုတ်တခုပြောင်းလဲမှုရှိပါတယ်တချို့ virus ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုအတိမ်းဆောင်ဖြစ်ရင်အများစုကတော့ virus ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စဉ်က virus ကိုအားပြော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်ဥပမာ virus ပိုးမျက်နှာပင်က protein တွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာတံပြန်နိုင်စေတာမျိုးလှုပ်သွားနိုင်တဲ့အပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ် COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကြတဲ့က COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ်
ထရာကျွန်တော်ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းမှာ73စီတွေရှားပါနေတဲ့အခြေအနေကိုပြောပြပါအောင်မယ်မြန်မာနိုင်ငံမှာအခုရက်ပိုင်း73စီကိုကုမ္ပဏီကြီးတွေစီကနေလိုသလောက်ဝယ်လို့မရတော့တဲ့အတွက်မန္တလေးတိုင်းအပါအဝင်မြို့နယ်အများစုမှာလောင်စာဆီဈေးတွေတက်နေပြီးတချို့ဆိုင်တွေမှာလက်ကျန်စီပြတ်မတော့အောင်ထိမ့်ပြီးရောင်းချနေရတယ်လို့73စီရောင်းချတဲ့လုပ်ငန်းရှင်တွေက VOA ကိုပြောပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းအပြည့်စုံကိုတော့ကိုသားညိုဦးကတင်ပြပေးပါပါခင်ဗျာ
ဒီဇယ်ဓာတ်ဆီတက်ပြီပါကိုတလအတွင်းကြက်သသိန်းလောက်ဈေးတက်သွားလို့ပဲစီတင်သွင်းတဲ့ပြည်တွင်းကကုမ္ပဏီကြီးတွေစီကနေပြီးတော့လူတော်ဝယ်လို့မရတဲ့အခြေအနေတွေကြောင့်နေမျိုးတချို့ကလက်လီဆိုင်တွေမှာ73စီပြက်လက်မှုတွေဖြစ်နေပါတယ်ဓာတ်ဆီဒီဇယ်ဆီဆိုင်မှာအယောင်မပြက်လက်အောင်လို့နေရာစုံကနေပြီးတော့ရရနီးနဲ့ဝယ်ယူရောင်းချနေရတယ်လို့ကောလင်းမျိုးက73စီဆိုင်ပိုင်ရှင်တူက view ကိုပြောပါတယ်အ
ဲညီမတို့ကတော့နေရာကောင်းလို့ပြီးတော့ဘာမှတနေရာနဲ့ဆိုင်မရအောင်ဟုတ်တယ်ပြက်ပြက်တယ်မဟုတ်လို့တော့မရအောင်ညီမတို့ခက်တော့ခက်ခဲရပါဘောအဲ့လိုမျိုးရောင်းရတာဟာတော့နိုင်တူပရီမီယံကြလဲလို့တော့ထုတ်မရအောင်နည်းနည်းပပပဲဝယ်လို့ရတယ်ဒီကအတက်ဖက်ပဲရအောင်တော့နော်ဒီစတော့ပိုမတက်သေးဘူးဒီကဒလာဆက်ဆိုင်တော့ဈေးရတက်တာပေါ့တော့တော့တောက်ပါအဲ့တော့နှစ်သိန်း
တော့ပဲရှိရအောင်ပြပါကနေပြီးတော့73စီတင်သွင်းတဲ့ကုမ္ပဏီကြီးတွေကလည်းသူတို့လက်ထက်မှာစီလက်ကြံယော်နေနေတဲ့အတွက်တစ်ဆင့်ဝယ်ယူတဲ့လက်ကားအစီအစံတွေကိုလူတလောက်မပေးနိုင်တာလို့လုပ်ငန်းရှင်တချို့ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မေးမြန်းဖို့အတွက်မြန်မာနိုင်ငံ73စီတင်သွင်းရောင်းချရေးအသင်းကတောင်းရှိသူကို VOA ကဆက်သွယ်ခဲ့ပေမဲ့မေးမြန်းခွင့်မရခဲ့ပါဘူးမန္တလေးက73စီလက်ကားဆိုင်ရှင်တူကတော့ဒီရက်ပိုင်းအတွင်းစီပြက်လက်သွားတဲ့လက်လီလက်ကားဆိုင်တချို့ရှိတယ်လို့ VOA ကပြောပါတယ်
ဒီကားလေးပြတ်သွားတဲ့ချိန်ကြီးကိုပို့ပြီးလေးရက်ပြတ်သွားတာအဲကိုယ့်လက်ထဲမှာရှိရဲ့သူကသူ့လောက်ပဲလေဟောဖြစ်နေတာလို့လက်ကားကြီးတော့မပေးနိုင်တော့အဲ့လိုချိန်ကြီးဖြစ်ဖြစ်သွားရဲပေါ့နော
်ရခိုင်ပြည်နယ်စစ်တွေမြို့က73စီရောင်းဆိုင်တွေမှာတော့ဒီဇယ်စီတွေအယောင်ရက်ထားတယ်လို့မြို့ကနေကပြောပါတယ်73စီကလူတလောက်ဝယ်လို့မရသလိုဈေးကလည်းတပိပါကိုကျပ်တသိန်းလောက်တက်သွားတဲ့အတွက်လုပ်ငန်းရှင်တွေအတွက်ဈေးတွေပိုလာပါတယ်ငါးဖန်စစ်လေးဒဇင်ဟာတလောက်ကိုဒီဇယ်ပီပါအလုံးကြီး100လောက်သုံးရတဲ့အတွက်အထွေထွေကုန်ကျစရိတ်နဲ့ဆိုလို့ရှိရင်တိန့်ရာနဲ့ချီပြီးတော့ဈေးတွေပိုလာတယ်လို့ပင်လယ်ငါးဖမ်းလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးမောင်မောင်စုကပြောပါတယ်။သက်ဆိုင်ရာဝန်ကြီးဌာနကနေပြီးတော့ short ဈေးနဲ့ရောင်းချပြီးတဲ့73စီနဲ့မလောက်ငါတဲ့အခြေအနေမျိုးမှာပြင်ပကနေပြီးတော့ဈေးကြီးပြီးပြီးတော့ဝယ်သုံးနေရတယ်လို့လည်းသူက view ကိုပြောပြပါတယ်။ဆ
ရာဝန်ကြီးဌာနနေပြီးတော့သူတို့ဆီစဉ်သိရမလားလောက်တော့တခုလေတော့ပြီးတယ်။အခုတခါပြန်ပြီးတော့သုံးသိန်းလေးသာတော့ပြန်ဖြစ်လာတယ်ပြီပါဘူး။ကျွန်တော်တို့ကဒါခဏလေးပဲကြည့်နေချင်းနဲ့ကြည့်နေရတော့ဘူး။ကျွန်တော်တို့ကိုယ့်ကိုယ်ပဲပေါ့ဗျာ။ဘောကုန်ဒီကြွက်လည်းမရဝယ်နေရပေါ့။ပေါ့ပြီပေါ့။ကိုစားမယ်ဘိုက်ကြက်ကဒီစက်ကြီးရဲ့ရောက်တော့ဘူးဗျာ
။ဒီဇင်ဘာလ24ရက်နေ့ကတပိပါကူ2,905,000ရှိတဲ့ premium diesel ကအခု January 24ရက်မှာတော့တပိပါကို3,608,000ပေါင်စည်းရှိပါတယ်။ Octane 92တပိပါကို3,300,000ဝန်းကျင်ရှိပြီးတော့ Octane 95ကတော့တပိပါကို3,400,000ကျပ်ဝန်းကျင်ရှိပါတယ်။စီးပွားကူးစက်ဌာနနဲ့73စီတင်တွင်းရောင်းချတဲ့တင်လို့ပူပေါင်းပြီးတော့ diesel ကိုပေါင်စည်းထက်300ကျပ်လျှော့ပြီးတော့အထူးလျှော့စည်းနဲ့ရောင်းချပေးနေတယ်လို့ကြေညာထားပါတယ်။မြန်မာနိုင်ငံအနှံ့ဆိုင်ပေါင်း200နီးပါးမှာရောင်းချပေးနေတယ်လို့လည်းထုတ်ပြန်ထားပါတယ်။ဒါမဲ့လက်ဆိုင်ဒီမှာသွားဝယ်လို့ရှိရင်လက်တွေ့ဝယ်လို့မရတဲ့ခက်ခဲတွေရှိတယ်လို့ရန်ကုန်ရင်မောင်းတချို့ကပြောပါတယ်ဒီဇယ်စီဈေးနှုန်းတွေမတက်အောင်လို့တော့စစ်ကောင်စီဘက်ကကြိုးစားဆောင်ရွက်နေပါတယ်လို့တော့ပြောကြားထားပါတယ်ခင်ဗျာ
ကိုတန်းညုံတင်ပြပေးခဲ့တာပါခင်ဗျာဒီအမေရိကန်အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြခင်မှာအပတ်စဉ်ခဏတွေကိုတင်ပြပေးတော့ပါမယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံတဲ့ video ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်းတော်မှဆုစီပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တိုင်အောင်သတင်းလွှာအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်အခုပထမဆုံးတော့သတင်းတော်မှဆုအစီအစဉ်နဲ့စပါမယ်မြန်မာနိုင်ငံမှာ Omicron COVID မျိုးကွဲပြည်တွင်းကူးစက်ခံရသူတွေရှိနေပြီးရောဂါကူးစက်ခံရမှုကိုထိန်းချုပ်ကာကွယ်နိုင်မှုအတွက်ကျန်းမာရေးသတိရှိဖို့ကိုတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။ဒါအပြင်နိုင်ငံရေးပဋိပက္ခတွေကြောင့်စစ်ဘေးရှောင်တွေစုပြုံနေထိုင်နေရတဲ့ယာယီစစ်ဆောင်စခန်းတွေမှာလည်းကပ်ရောဂါကူးစက်ဖြစ်ပွားမှုဖြစ်မလာဖို့ကိုအတတ်နိုင်ဆုံးကြိုးပမ်းနေကြတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှဆုအစီအစဉ်ကနေမခင်ဖြူထွေးကတင်ပြပေးထားပါရခင်ဗျာ။
ရောဂါကူးစက်ခံရမှုကိုထိန်းချုပ်ကာကွယ်နိုင်မှုအတွက်ကျန်းမာရေးသတိရှိကြဖို့တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။ဒါပြင်နိုင်ငံရေးပြည်ပခန့်တွေကြောင့်စစ်ဘေးရှောင်တွေစုပြုံနေထိုင်နေရတဲ့ယာယီစစ်ဆောင်စခန်းတွေမှာလည်းကပ်ရောဂါကူးစက်ဖြစ်ပွားမှုဖြစ်မလာဖို့ကိုအတတ်နိုင်ဆုံးကြိုးပမ်းနေရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ပြပေးပါမယ်။ရန်ကုန်သတင်းတောက်ပေးပို့တာကိုကျွန်မခင်ဗျူထွေးကပြောပြပေးမှာပါ။မြန်မာနိုင်ငံမှာအိုမီကရွန်ကိုဗစ်မျိုးကွဲကူးစက်သူအတည်ပြုလူနာ2ဦးပြည်တွင်းမှာပထမဆုံးကူးစက်ခဲ့တယ်လို့ကျန်းမာရေးဌာနကဇန်နဝါရီလ15ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။နိုင်ငံခြားကပြန်လာတဲ့သူတွေထဲကအိုမီကရွန်ပိုးကူးနေတဲ့ကိုဗစ်အတည်ပြုလူနာနဲ့အနီးကပ်ထိတွေ့ခဲ့တဲ့မိသားစုဝင်တွေဖြစ်ပါတယ်။အဲ့ဒီပထမဆုံးပြည်တွင်းကူးစက်သူ2ဦးဟာရန်ကုန်မြို့ကစီဘကကိုဗစ်ကုသရေးစင်တာမှာကုသမှုခံယူနေပါတယ်။အဲ့ဒီမတိုင်ခင်တုန်းကအများပြည်သူသွားလာတဲ့နေရာတွေကိုသူတို့သွားခဲ့ကြပေမဲ့ဘယ်သူတွေနဲ့ထိတွေ့ခဲ့လဲဆိုတာသိဖို့မလွယ်ဘူးလို့ကိုဗစ်လူနာနေရာကိုကူညီပေးနေသူကပြောပါတယ်
။အများအားလုံးနေကောင်းစမ်းပါပါတယ်ခင်ဗျာ။ဟုတ်ကဲ့။နေရာလုံးကောင်းဝေးလေးထိုးပြီးသားပါဗျာ။အဲဒါကြောင့်နည်းနည်းဟိုအရှင်းလေးကောင်းပါတယ်။ဘိုက်ဖို့လို့လည်းနည်းနည်းတော့ဖြတ်တာပေါ့။ဘာလို့လဲဆိုတော့ဟိုသူတို့ကသူတို့ဟို public area ကိုသွားရတာတွေလည်းရှိတယ်။နောက် secondary contact ခေါ်မှာပေါ့နော်။အဲလိုနည်းနည်းဆုံဆုံးလို့နည်းနည်းတော့စက်ကနာရှိလောက်မယ်ရှင်တယ်က
ယောဂဘိုးရှိသူတွေကိုကိုဗစ်ကူးသရေးစင်တာမှာတိကျခွဲကူးသပေးနေပေမဲ့ယောဂကာကွယ်ရေးနဲ့ပတ်သက်တဲ့နည်းလမ်းတွေနဲ့စည်းမျဉ်းတွေကိုတော့လမ်းထဲမှာအထူးတလဲချမှတ်ထားတာမျိုးမရှိဘူးလို့ရက်ကွက်နေပြည်သူတွေကပြောပါရယ်ကိုဗစ်တတိယလိုင်းပြင်းထန်ခဲ့တဲ့ချိန်တုန်းကကူးစက်သေဆုံးမှုများခဲ့တဲ့မြန်မာနိုင်ငံမှာအခု Omicron အန်ရဲ့သတိရှိဖို့ကိုလည်းစစ်မှားရေးတာဝန်ရှိသူတွေနဲ့ကျွမ်းကျင်သူတွေကသတိပေးနေကြပါရယ်ပြည်တွင်းမှာကပ်ရောဂါတတိယလိုင်းဖြစ်တုန်းခက်ခက်ခဲခဲရင်ဆိုင်ခဲ့ကြရတာမို့လို့နိုင်ငံကြီးနဲ့စီးပီးပတ်ခါတွေကြားပြေးလွှားနေကြတဲ့ဒုက္ခသည်တွေကြားမှာကိုဗစ်ကူးစက်ပြန့်နှံ့မှုရှိမလားအောင်အကူအညီပေးနေသူတွေကလည်းသတိထားနေရပါတယ်။ကယားပြည်နယ်လိုက်ကော်မြို့နယ်အနီးတစ်ဝိုက်ကဒေသတွေဟာတိုက်ပွဲကြောင့်နေအိမ်ကိုစွန့်ခွာပြီးဘေးလွရာထွက်ပြေးနေကြရတာပါ။အများစုကရှမ်းပြည်ဘက်ကိုထွက်ပြေးခိုလုံနေကြပြီးဒေသခံတွေစီစဉ်ပေးထားတဲ့ယာယီဒုက္ခသည်စခန်းတွေမှာခိုလုံနေကြပါတယ်။ရောက်လာသူအများစုကအမျိုးသမီးတွေဖြစ်ပြီးတော့ဒီထဲမှာတက်ကြီးရွယ်အိုတွေနာမကျန်းသူနဲ့ကလေးငယ်တွေနဲ့မွေးဖွားကန်ဒီကိုဝင်ဆောင်တွေလည်းပါဝင်ပါတယ်။သူတို့ထက်လူအပ်တဲ့ကျန်းမာရေးစောက်ရှောက်မှုကိုပို့ကျန်းမာရေးလုပ်ငန်းဖော်ဆောင်ရေးကော်မတီ PHWC ကကူညီပေးနေပါတယ်။လူကြီးအများပြားရှိနေတဲ့ယာယီစခန်းတွေမှာကရောကကူးစက်မှုမရှိစေဖို့အတွက်ဒေသခံတွေဝိုင်းဝန်းကြိုးစားနေကြပြီးနိုင်ငံတကာဖွဲ့စည်းတွေကလည်းလူသားချင်းစာနာမှုအကူအညီတွေပေးဖို့လိုတယ်လို့ PHWC ရဲ့လုပ်ငန်းညှိနှိုင်းဆောင်ရွက်သူခွန်စီသူကပြောပါရယ
်လို့ဆိုရကျွန်တော်တို့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ management လုပ်နိုင်တာတော့မရှိသေးဘူးကျွန်တော်တို့ဒီမှာဒီ COVID test တွေတော့ရှိတယ်ဒါပေမဲ့ဟိုအမှကျွန်တော်လူတိုင်းကိုကျွန်တော် mask တွေမဝေနိုင်ဘူးပေါ့နော်ပြီးတော့တပေးရှောင်းနေတဲ့နေရာတွေကလည်း COVID စီမီစီကန်နဲ့မညီဘူးပေါ့နော်အဓိကတော့အကုန်လုံးကရသလိုဖြစ်သလိုပေါ့နော်စုပြီးတော့ဟိုနေနေကြရတယ်ပေါ့စိုးရိမ်တာတော့စိုးရိမ်မှုတော့ရှိသေးပေါ့နော်အဲ့လိုဒီလောဆယ်ကန့်နေကပြီးတော့အဲ့လိုတယောက်ကနေစပြီးတော့ COVID တွေထပ်များလာအောင်လဲကျွန်တော်တို့ကစိုးရိမ်နေ
အတက်ပြီးလို့အောင်ထွက်ပြီးခိုလုံနေကြသူတွေအနေနဲ့ကကိုဗစ်ကရောဂါပိတ်တဲ့လုံခြုံရေးနေထိုင်ရေးနဲ့စားသောက်ရေးကသာအဓိကအာရုံစိုက်နေကြရတာပါဒုက္ခသည်စခန်းကနေကရောဂါကူးစက်ပြန့်နှံ့မှာဆိုရင်ကြပေမဲ့ပရိုက်တာကူညီနေသူတွေအနေနဲ့ကယောဂကာကွယ်ရေးနည်းလမ်းတွေကိုလက်တွေ့ဆောင်ရွက်ဖို့ခက်ခဲနေပါတယ်ကယောဂတတိယလိုင်းကာလတုန်းကတော့ထိမနိုင်သိမရအခြေအနေနဲ့တည်ဆုံးသူတွေကိုတချို့နိုင်ဖို့အလောင်းတွေစုပုံတဲ့အထိဖြစ်ခဲ့တာပါအဲ့ဒီကာလလူအသွာလာများတဲ့ဈေးနဲ့ချောင်းတွေကနေအဆုလိုက်ကူးစက်မှုတွေတဲ့ပဲခူးတိုင်းလက်ပတန်းမြို့နယ်လဲပါဝင်ခဲ့ပါတယ်အခုချိန်မှာတော့ယောဂဖြစ်ပွားသူမရှိသလောက်နည်းပါးသွားပြီဆိုပေမဲ့ကိုဗစ်ယောဂပိုးရှိမရှိပုံမှန်စစ်ဆေးတာတွေလုပ်နေတယ်လို့လက်ပတန်းမြို့ကျန်းမာရေးတာဝန်ရှိသူတူကပြောပါတယ
်ဒီကံတကြလေးကိုမကလေးတက်ကျမအတက်နိုင်ပြီကိုကျမ်းမာရေးတော့ကိုပြီးစားပြီးတော့နေသွားရင်တော့အင်ပြေသွားမှာပါဟိုဒီတိုင်းဟိုအရင်လိုပဲလက်လို့ဆိုပြီးပြန်နေလိုက်မှဆိုရင်တော့ပြောလို့မရဘူးဘောနော်ပထမတစ်ခါတော့ကလည်းကျွန်တော်ခံပြီးသွားပြီလေ
ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကိုဗစ်ကာကွယ်ဆေးတပြေးညီရရှိဖို့ကိုလည်းကုလသမဂ္ဂအတွေ့အမှုချုပ်ကတိုက်တွန်းထားပါတယ်ကယောဂကာကွယ်ဆေးအချိန်ပြည့်ထိုးနှံပြီးသူတွေအဖြစ်ကိုဗစ်ကာကွယ်ဆေးထိုးချဖို့ကိုလည်းကျမ်းမာရေးပညာရှင်တွေကတိုက်တွန်းပါတယ်မြန်မာနိုင်ငံမှာကတော့ကိုဗစ်ကာကွယ်ဆေးအကြိမ်ပြည့်ထိုးနှံပြီးတဲ့သူက18တန်းကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကာယောဂကြောင့်နှာခေါင်းဆီးမဖြစ်မနေတက်ဖို့နဲ့ယောဂကာကွယ်ရေးနည်းလမ်းတွေကိုဆောင်ရွက်ဖို့အွန်လိုင်းကနေကိုဗစ်မျိုးကွဲသစ်အန္တရာယ်အကြောင်းမျှဝေပေးနေတဲ့ဒေါက်တာမိုးနေမင်းကအခုလိုပြောပါတယ်
WHO ကနိုင်ငံတကာကိုတိုက်တွန်းခဲ့တယ်ပေါ့နော်နိုင်ငံတိုင်းကိုပြင်ဆင်ထိုင်းထားတယ်ဒီ Omicron နိုင်ငံတိုင်းကိုရိုက်ခတ်မယ်အားလုံးပြင်ဆင်ထားပါလို့ပြောတယ်ကျွန်တော်ပြည်သူတွေနဲ့လုပ်တင်တဲ့ဟာတော့လူစီကားတဲ့နေရာတွေကိုတတ်နိုင်တယ်များအနေနဲ့ရှောင်တဲ့နေပြီပေါ့နော်ခရီးသွားတာတွေဆိုတဲ့နည်းနည်းသတိထားတဲ့နေပေါ့မလို့အရင်မသွားစေချင်ဘူးအဓိကတော့ mask ကတော့လုံးဝမဖြစ်မနေတမ်းမှာပါပဲပေါ့နော်ပြီးတော့လက်ဆေးတဲ့အနေထားကိုလည်းစက္ကန့်တစ်ဆယ်လက်ဆေးတဲ့ဟာကိုလည်းကောင်းကောင်းမွန်မွန်လုပ်ပေးပါ
မြန်မာနိုင်ငံမှာ Omicron virus ပိုးကူးစက်ခံရသူတွေရှိနေချိန်မှာစစ်ကောင်စီရဲ့ COVID ရောဂါကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကကာယရောဂါညွှန်ကြားချက်တွေကိုအခုလကုန်တဲ့အထိဆက်ပြီးတော့လိုက်နာကြဖို့တတိပေးပါတယ်။ဒါပြင်ပြည်ပလေကြောင်းခီးစင်တွေကိုလည်းပြန်လည်ခွင့်မပြုသေးပေမဲ့ကယ်ဆယ်ရေးလေယာဉ်နဲ့ရောက်လာသူတွေကိုတော့ COVID ရောဂါပိုးရှိမရှိတက်ခွဲစစ်ဆေးနေပြီး Quarantine ကန့်သတ်ချက်တွေကိုလည်းလိုအပ်တယ်လို့တွင်းပြဆောင်ရွက်နေတယ်လို့သတင်းထုတ်ပြန်ထားပါတယ်။ပြည်သူတွေအနေနဲ့ကိုဗစ်ကာကွယ်ရေးစည်းကမ်းတွေကိုတတိချလိုက်နာကြဖို့ကိုလည်းပရိုက်တာကူညီဆောင်ရွက်ပေးနေသူတွေနဲ့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောင်ပတ်စုအစီအစဉ်ကနေတင်ဆက်လိုက်ပါရရှင
်။မခင်ဖြစ်ထွေးတင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ပြပေးပါအောင်မယ်။ကမ္ဘာပေါ်ကအကြီးဆုံးစွမ်းအင်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Total Energies နဲ့ Chevron တို့ကမြန်မာနိုင်ငံကနေလုပ်ငန်းတွေရုပ်သိမ်းမဲ့အကြောင်းကြေညာလိုက်ပါပြီ။ဒီဆုံးဖြတ်ချက်ကြောင့်စစ်ကောင်စီအပေါ်မှာစီးပွားရေးအရာတည်ရောက်မှုရှိလာနိုင်ပါသလားဆိုတာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလအတွင်းရွေးကောက်ခံအစိုးရကိုဖျောက်ချပြီးစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတရားဥပဒေစိုးမိုးမှုရုပ်ရော့လူ့ခွင့်ရေးချိုးဖောက်မှုအကြီးအကျယ်ဖြစ်နေတဲ့အချက်ကိုထောက်ပြပြီး Total Energies နဲ့ Chevron လုပ်ငန်းကြီးတို့ကပြီးခဲ့တဲ့သတင်းပတ်တောက်ကြနီးမှာအခုလိုကြေညာတာဖြစ်ပါတယ်။မြမရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်း MOGE ထိုင်းနိုင်ငံရဲ့ရေနံရှာဖွေထုတ်လုပ်ရေးလုပ်ငန်း PTT တို့နဲ့အတူပူးပေါင်းပြီး Total နဲ့ Chevron တို့ကရတနာကန်းလွန်သဘာဝဓာတ်ငွေလုတ်ွက်လုပ်နေတဲ့အတွက်အကြီးအကျယ်ဝေဖန်ခံရပြီးဖိအားပေးခံရတာလည်းဖြစ်ပါတယ်။ MOGE ကအစိုးရအတွက်ဘဏ္ဍာငွေရှာဖွေပေးနေတာဖြစ်ပြီး Total ကဖက်ဆက်လုပ်ငန်းမှာအစုရှယ်ယာအများဆုံးနဲ့လုပ်ငန်းတွေကိုလဲပတ်နေတာဖြစ်ပါတယ်။လုပ်ငန်းတွေရုပ်သိမ်းရေးကို6လအတွင်းအပြည့်အစုံဆောင်ရွက်ဖို့ခန့်မှန်းတယ်လို့ Total ကပြောပါတယ်။ Chevron ဘက်ကတော့အချိန်ကန့်သတ်ချက်မပြောပါဘူး။ဒါပေမဲ့မြန်မာနိုင်ငံကလုပ်ငန်းတွေထွက်ခွာရေးအတွက်အစီအစဉ်တကျအသွင်ကူးပြောင်းရေးလို့ပြောပါတယ်မြန်မာနိုင်ငံကလုပ်ငန်းရုပ်သိမ်းမှုကြောင့်ဘန်ဒါရေးထိခိုက်ရမှုအတိုင်းအတာကိုတော့ Total Energies ကမပြောပါဘူးဒါပေမဲ့လည်းမြန်မာနိုင်ငံဟာသူတို့လုပ်ငန်းကြီးအတွက်ပမာဏအနည်းငယ်သာရှိတယ်လို့ပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးငွေကြေးကိစ္စကိုအရေးတကြီးထည့်သွင်းစဉ်းစားခဲ့တာမရှိကြောင်း2021ခုနှစ်အတွင်းမြန်မာနဲ့သက်ဆိုင်တဲ့ငွေကြေးပမာဏကဒေါ်လာ105သန်းသာရှိကြောင်းဒါဟာဆိုရင်ကုမ္ပဏီရဲ့ဝင်ငွေရဲ့တည်ရာခိုင်နှုန်းပင်မရှိကြောင်း Total Energies ရဲ့ပြောခွင့်ရာကိုကိုကာပီ Reuters ကဖော်ပြပါတယ် Total Energies ရဲ့ဒီကာလအတွင်းရေနံတဲ့တဘာဝထန်းငွေထုတ်လုပ်မှုစုစုပေါင်းရဲ့3.6ရာခိုင်နှုန်းလောက်ပဲမြန်မာကပါဝင်တာဖြစ်ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံခြားငွေထက်ဝက်လောက်ကတဘာဝဓာတ်ငွေကဝင်ငွေဖြစ်ပြီးမြန်မာအစိုးရခန့်မှန်းချက်အရ 2021-2022 ခုနှစ်အတွင်းကမ်းလွန်တဲ့ပိုက်လိုင်းစီမံကိန်းတွေကနေမြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOG အနေနဲ့ဒေါ်လာတန်1500လောက်ရမယ်လို့ခန့်မှန်းထားတာပါပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလဆီယနာသိမ်းပြီးတဲ့နောက်ရွေးကောက်ခံလွှတ်တော်အမတ်တွေနဲ့စပြီးတော့စုဖွဲ့လိုက်တဲ့ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကခန့်အပ်ထားတဲ့အဲ့ဒီအချင်းကစီးပွားရေးဆိုင်ရာယာယီဝန်ကြီးဦးတင်ထွန်းနိုင်ကမလအတွင်း VOE နဲ့တီးထန်တွေ့ဆုံမေးမြန်းကမ်းမှာလဲစစ်ကောင်စီကိုဝင်ငွေရလန်းပိတ်သွားအောင်အဓိကလှုပ်ရှားဆောင်ရွက်မယ်လို့ပြောဆိုခဲ့တာပါ
ဝင်ငွေရလန်းအဓိကရတဲ့ဘဏ္ဍာရေးအချင်းမြင့်လေဖြစ်တယ်ကျွန်တော်တို့ကဒီရေနံနဲ့တဘာဝတက်ငွေရရနေတယ်ဝင်ငွေတွေရှိပါတယ်နောက်တစ်ခုကနိုင်ငံတော်ပိုင်းစပွားရေးဖွဲ့စည်းရရနေတဲ့ဝင်ငွေတွေလည်းရှိပါတယ်နောက်ပြီးတော့ကျွန်တော်တို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေရနေလို့ရရှိနေတယ်ကျွန်တော်တို့ဝင်ငွေတွေလည်းရှိပါတယ်ဒါတွေအားလုံးကိုကျွန်တော်တို့ကဟိုမြန်နိုင်သမျှအမြန်ဆုံးပေါ့လေအခုကျွန်တော်တို့အကုန်လုံးကိုဖြစ်နိုင်သမျှနီလန်းပေါင်းစုံနဲ့ကျွန်တော်ကြိုးစားပြီးတော့ပြေဆုံးတော့မှာဖြစ်ပါတယ
်အခုဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့တော့မြန်မာစစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးဒါပေမဲ့လည်းဆီယနာသိမ်းပြီးနောက်တိတ်မကြခင်မှာပဲအဲ့ဒီအချိန်ကကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှန်နာဘာဂနာကအာဏာရယူထားတဲ့မြန်မာစစ်တပ်နဲ့အစဉ်တစိုက်ဆက်သွယ်ဆွေးနွေးခဲ့တာဖြစ်ပြီးစစ်တပ်ခေါင်းဆောင်ပိုင်းဟာဒဏ်ခတ်ပိတ်ဆို့မှုတွေအပေါ်ထားတဲ့သဘောထားကိုသူမက2020ခုနှစ်မတ်လသတင်းစာရှင်းလင်းပွဲမှာအခုလိုပြန်ပြောပြခဲ့ပါတယ
် I had discussion with the army and I warned them that
စစ်တပ်နဲ့ဆွေးနွေးခဲ့ပြီးအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအနေနဲ့ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်နိုင်တယ်လို့သတိပေးခဲ့ပါတယ်။စစ်တပ်ကတော့သူတို့အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကယူနေပါပြီးအတိတ်တုန်းကလည်းဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုကြော်လာနိုင်ခဲ့တယ်လို့သူမကိုပြန်ဖြေခဲ့ပါတယ်လို့ပြောသွားတာဖြစ်ပါတယ်။တိုတယ်ရဲ့ချိန်ညာချက်ထွက်လာပြီးမကြခင်မှာပဲရှေဘရွန်ကလည်းမြန်မာနိုင်ငံကရုပ်သိမ်းဖို့စီစဉ်ထားကြောင်းပြောခဲ့တာပါလူခွင့်ရေးချိုးဖောက်မှုတွေကိုရှုတ်ချကြောင်းနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလိုက်နာမယ်အကြောင်းပြောခဲ့တာပါလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကတော့ဒီဆုံးဖြတ်ချက်တွေကိုကြိုးဆိုပါတယ်နောက်တစ်ဆင့်ကတော့တဘာဝဓာတ်ငွေဝင်ငွေတွေကိုအနာရှင်နေထံမရောက်စေရဖြစ်တယ်လို့ HRW ရဲ့အမှုဆောင်ညွှန်ကြားရေးမှူးကန်ရုတ်ကပြောပါတယ် HRW ရဲ့အာရှရေးရာညွှန်ကြားရေးမှူးဂျွန်စစ်တန်ကလည်းအခုလိုပြောပါတယ်
Turtle's decision to leave will have some economic impact on the
တိုတဲရဲ့ဆုံးဖြတ်ချက်ဟာဆိုရင်စစ်ကောင်စီဘက်မှစီးပွားရေးအရာတက်ရောက်မှုတချို့ရှိလာမှာဖြစ်တယ်လို့တခြားကုမ္ပဏီတွေအနေနဲ့လည်းမြန်မာနိုင်ငံတွင်းမှာလုပ်ငန်းတွေလုပ်ရည်အတွက်စဉ်းစားလာကြပါလိမ့်မယ်တဲ့တိုတဲရဲ့ဆုံးဖြတ်ချက်ဟာဆိုရင်တခြားသူတွေအတွက်လည်းသူတို့လိုလားနေတဲ့အလုပ်လုပ်လို့တဲ့ဝန်ကြီးမျိုးမဟုတ်ဘူးဆိုတာကိုအရေးလက္ခဏာပြသလိုက်တာဖြစ်ပါတယ်လို့သူကပြောခဲ့တာဖြစ်ပါတယ် PTT ရှာဖွေရေးနဲ့ထုတ်လုပ်ရေးလုပ်ငန်းကတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံရဲ့စွန့်အင်လုံခြုံရေးနဲ့စွန့်အင်လိုအပ်ချက်ကြောင့်နှစ်နိုင်ငံစလုံးကပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းအပေါ်မှာတည်ရောက်မှုကိုကာကွယ်ပေးရေးအဓိကဦးစားပေးထားပြီးနီးလန်းတွေကိုဆန့်စစ်သုံးသပ်နေတယ်လို့ပြောပါတယ်ရတနာစီမံကိန်းမှာ total ကရင်းနှီးမြှုပ်နှံမှု 31.24 ရာခိုင်နှုန်းနဲ့အများဆုံးဖြစ်ပြီး Chevron က 28 ရာခိုင်နှုန်းပါဝင်ပါတယ်ထိုင်းမြူသားစွန့်အင်ကုမ္ပဏီ PTT ရဲ့လုပ်ငန်း PTTEP နဲ့မြန်မာနိုင်ငံပိုင်ရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE တို့ကကျန်တဲ့ရင်းနှီးမြှုပ်နှံမှုတွေကိုပိုင်ဆိုင်တာဖြစ်ပါတယ်ရှင
်။မတ်တေဂီထိုင်းစီစီတင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးပါအောင်မယ်။5G ကျိုးမဲ့ဆက်သွယ်ရေးနှိပညာကိုအမေရိကန်ပြည်ထောင်စုတစ်ခုလုံးအနက်ကွင်းရဲဖြတ်မဲ့အဓိကတယ်လီကွန်ဆက်သွယ်ရေးကုမ္ပဏီကြီးနှစ်ခုရဲ့အစီအစဉ်ကိုတတ်မှတ်ရမှာအပြည့်အဝအကောင့်ထဲမှာပေါ်နိုင်ခဲ့ကြပါဘူး။အမေရိကန်မှာ 5G ကွင်းရဲအတွက်သုံးမဲ့ frequency ချိန်နှုန်းတွေကလေကြောင်းပြန်တမ်းမှုကိုထိခိုက်စေနိုင်တယ်ဆိုတဲ့သတိပေးမှုတွေကြောင့်ဖြစ်ပါတယ်။မဆုမြမွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာအပြည့်စုံကိုရှင်းပြပေးထားပါတယ်ခင်ဗျာ။
American Vidal Suma, Telecom Satway, when some who pinnies are a long Algeria, Internet Satway, Yima, a man's own pinny, 5G, Jome Satway, Nipinia, Don Konyako, January La Sakoya, Martin, and Galo, Dine Dane, Satin, Chanja Melu season target Javi May, Laying Winjiri, Nachambido Satin, Kejayabare, A Yenega, 5G, Konyako, the Choniari, Ma, Sam Chanja Tavi May, Tanangan Low Niaso, 5G, Chase at Nayalo, Atiga Telecom Longanji Nakupia De, Verizon, AT&T Company Nakuga, Shetama Target Jaraba, Tabime, America Ma 5G Konyaka, Lijang Piantamu Adre and Yeshide Lusubi, America Lijang Posang Yisaya Uchoye Pue FAE Ga, the DB Tari Adre, Lee Windachuna, Change Jaraba. 5G Konya Adre Tome Lutamatare, Frequency Jay Nonriga, Lee Piantamu Adre and Yeshina Lusubi, American Lijang Posang Yisaya Dawin Shidri, Lijang Company Riga, Piojari Adre, Nanganaga Lijang like the Chugale, American Keys and Rigo, Jude Piatage Javare, Verizon AD&D Company Ruga, 5G bandwidth go, C band Nema Thong with it, frequency, Thong at the Mark when it gigahertz gani, Thong at the Mark go shit gigahertz at the Thombo Dread, like single, dollar shise billion like baby or wet hazavare. C bands Ragaro, signal line Rigo, both on 9 frequency, Jake no a dine at the match at the coup, Pibare. Every frequency riga, Liam Janry pay a mean jowny pile, dindare, radio altimeter, radar altimeter, lule to show chorus, set we mat done, frequency rinet, they broke a lone at where Liam Yan signal go and now shep chenine, and yes, she did lulis online riga, piojavare. Radio altimeter rear frequency ga, lead at the ma ne gigahertz gani, lead at the ma le gigahertz pipare. To hear all, we open and get to room, yamyane, ashanang at the chuma. C band and mapare, frequency rate, though below 5G conyadrigo, pianjet, habi dava. Tabime American bidonzuma, though me, 5G conyet frequency riga, altimidari ma, don't tare frequency rinet, take a lonello, American lizampus on yisanya tanaga, the debate habare. Tane patalo, pretending anga lizampus on yitanae, a jige hanga kulu shimbiabare.
It's a precautionary concern. The Americans are very concerned about it. But in
the Joe Tain Drita Kagwe Sang Jaraba, Brigani Digesa Goto Sui Nidabare, Niviani Bala Mima, Lin Piani Lesura Dindare, Alti Midakriago, Now Chef Pisigere Suramu, Madame Dinare Pietana Zondia, Britain Bawi, Uyoba Nanga, Yazu Maro, Mashige Bau.
Lin Yam Bala Mima Piani Dresrago, Dinda Pinine, Ultimate Sagriaga, Namu Shivare. The Mugaro, Lidurega, Lipi Ago, Dinda, Dratchabido, Bella Yemen of Yetap, allow me my Lian Commandi, Shinibides Rago, Dinda Bide, Barometric Altimeter, Pibare. Now the Mugaro, Bolo Lide signal, Langa, She Damamaho, Nimian of Yingo, Tibido, Shambia, Hap Yangare, Che and Dindane, Lian Yangi, and Yingo, Ticha, Dratchet, Dindare, Radio Altimeter, Pibare. Any radio altimeter, ha, Lee at the ascent loaded a camera at Rebet, Toyaram Hope, a low leo sent the destiny about away, Lee and Janda who the chastened it renale, Sandway at the Winello, Lee Muriga Piovare. Tisad read Red Yibaraga, frequency chain no Pibare. Frequency chain no merely, Sandway Yanzan Lee Pibare. Tajangle, American Telecom Longanjiriga, a Mianzon 5G with some who been a more dread, C Benya, a Mianzon frequency na a Tigu way Tajaraba. 5G Konyet don't dream Yala Lee, signal a doap Yan Lim Yala Lee Piamaba, Dabime. A who and Yen Puani de Pietanaga, Lagai phone don't dream Namasime, phone don't dream phone signal Rigo, Luyaya on Lu, Bullu, Bime, phone Tawa Dinebe, Sinello, Janjan Duga Shimpiaware.
It's got nothing to do with the cell phones of passengers. I'm glad you brought that up. This is concerning the towers or masts.
Key there is a lagai phone in a Pama Mabata Bau. We him a radio signal in Piala Pipure Tower in we twins in Dineve Tassainaba. Key the lagai phone in a Pama Matasaimau. Lay Momale Poma Api Key there we go. To rear lagai phone in my flight Mugu Tavalu Jampu Taraveli. A Kukesaga signal go portlo pide Tower in Dineve, but the pare.
AT&T Verizon Company Jirigale, 3-year 5G Satway Yi Tawara Jiriga, Lian Rie, Radio Altimeter Satriguyo, Tachat Nyantan Yine Sinets, Electronic Bissiriguwa, Nao Shem Bapchenai Mawulu, Biojavare. Nangamang Lise Joma, C-band frequency Thone 5G Konyadri, Pianchet Tarago, Druga, Taupjavare. Tabime, Nauso American Asuyaye, Chawi, Ni Bijane, Sanawarila Sakuyaniga, Lise Tachu Naga Tawara Jirigani, 5G signal report look, go tamago, she signed big as 5G tower and rename, lazy drishini ye, Liam Yanriga, both look dead signal rego, now shame a piano, Jag and Gagway Muri, Lobby Melu, let Telecom Company Nakuga, Jinagevare. တို့ရဲ့ဆုံးဖြတ်ချက်ကိုသမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်ကကျေးဇူးတင်တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။လေကြောင်းပို့ဆောင်ရေးဆိုင်ရာအုပ်ချုပ်သူတွေ၊လေကြောင်းလိုင်းတာဝန်ရှိသူတွေဘက်ကတော့လိုအပ်တဲ့ပြင်ဆင်မှုတွေကိုကြိုတင်လှုပ်ထားကြပြီးသားဖြစ်တယ်လို့ဗြိတိန်နိုင်ငံလေကြောင်းပို့ဆောင်ရေးဌာနအကြီးအကဲဟောင်းလေယာဉ်မှူးကြီး Mike Vivian ကပြောပါတယ်
။ There's an adequate warning now to the crews.And indeed here the CAAR regulation
လေမူလန်းနေတဲ့လေကြောင်းပို့ဆောင်ရေးတာဝန်ရှိသူတွေအတွက်လုံလောက်တဲ့သတိပေးမှုတွေလုပ်ထားပါတယ်တကယ်လို့ radio altimeter တွေအလုံးမလုပ်တော့ဘူးချိုယွင်းနေပုံရပြီဆိုရင်ဘာလို့တည်တယ်လဲဆိုတဲ့လုံခြုံရေးဆိုင်ရာအကြံပြုချက်တွေထုတ်ပြန်ထားပါတယ်ချိုယွင်းချက်ရှိနေပြီဆိုရင်လေမူလန်းနေဘယ်လိုတုံ့ပြန်လုံဆောင်ရမလဲဆိုတာသိကြပါတယ်တကယ်တော့မြင်ကွင်းကိုရှင်းရှင်းလင်းလင်းမမြင်ရတော့တဲ့အခြေအနေမျိုးတွေရာသီဥတုဆိုးချိန်မြူဆိုင်နေချိန်လေရင်ဆင်းသက်ရတဲ့အခြေအနေမျိုးနဲ့ပဲသက်ဆိုင်တာပါအဲ့လိုအခြေအနေမျိုးတွေရောက်လာရင်တော့လေရင်ဘလောက်အမြင့်မှာရောက်နေပြီလဲဆိုတာတိကျသိရနိုင်တဲ့အော်တီမီတာရဲ့အခန်းကဏ္ဍကတိတ်ကိုရေးကြည့်ပါတယ်ဒါကြောင့်လုံခြုံရေးပိုင်းကြိုတင်ပြင်ဆင်သတိပေးမှုတွေလှုပ်ထားတာကတော့ဘေးကွန်းထုတ်စရာမလိုပါဘူ
းအင်တာနက်ဆက်သွယ်မှုဟာလူတွေရဲ့နေစဉ်ဘဝအတွက်မရှိမဖြစ်လိုအပ်နေချိန်မှာတိတ်ကိုမြန်ဆန်တဲ့ 5G ဆက်သွယ်ရေးမဖြစ်မနေလိုအပ်တယ်လို့ဆက်သွယ်ရေးကုမ္ပဏီကြီးတွေကပြောပါတယ်အမေရိကန်ကလေကြောင်းလိုင်းတာဝန်ရှိသူတွေနဲ့တယ်လီကောင်းလုပ်ငန်းကြီးတွေကြားဖြစ်နေတဲ့ပြဿနာအတွက်ရေရှည်အပြေရှားနိုင်ဖို့လေဆိပ်အလိုက်လေရည်အမျိုးအစားအလိုက် 5G signal တွေကဘလောက်အနောက်ရှက်ပေးနိုင်တယ်လဲအန်ဒီရဲ့ဘလောက်ကြီးတယ်လဲဆိုတာကိုဤပညာပိုင်းဆိုင်ရာအသေးစိတ်ပြန်သုံးသပ်တယ်လို့ကြွမ်းကျင်သူတွေကအကြံပြုပါတယ်အမေရိကန်လေကြောင်းပို့ဆောင်ရေးတာဝန်ရှိသူတွေနဲ့တယ်လီကောင်းဆက်သွယ်ရေးလုပ်ငန်းတာဝန်ရှိသူတွေဆက်ပြီးဆွေးနွေးကြရမှာကတော့သိကြပါရဲ့ရှင်ကျွန်မဆင်းရဲပါမှာ
အစမြန်မွန်စီစဉ်တည်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျ။ VOA American တန်ခါနဲ့တင်းနှစ်လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့တက်တန်ရောင်သတင်းလောအစီအစဉ်ကိုတင်ပြပေးပါမယ်။ကမ္ဘာတဝန်းကအမှုပညာရှင်တွေနဲ့ထင်ပေါ်ကြော်ကြားသူတွေရဲ့သတင်းတွေကိုတက်တန်ရောင်သတင်းလောအစီအစဉ်မှာမအေးတန်နာကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစည်းမှာခက်ဆားနေတာတွေထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျွန်မအေးသနာကျော်ပါအမေရိကန်ပြည်အောင်စုရုံတင်ရုပ်ရှင်ကားတွေထဲမှာတလားကြာနံပါတ်1ရောက်နေတဲ့ Spider-Man No Way Home ပင့်ကူလူသားပြန်လည်မရှိရုပ်ရှင်ကားက Scream ရုပ်ရှင်ကားရုံတင်တော့ပထမနေရာကိုဖိပေးလိုက်ရပါတယ်1996ခုနှစ်မှာပထမဆုံးမူရင်းရုပ်ရှင်ထွက်ခဲ့တဲ့ Scream လောဝဲလူသက်သမားရုပ်ရှင်ကားကဇန်နဝါရီ14ရက်နေ့တောက်ချာနေသတင်းပတ်ကောင်မှာရုံတင်တော့ဇန်နဝါရီ14ကနေဇန်နဝါရီ16အထိရုံတင်ဝင်ငွေဒေါ်လာတန်30ကျော်ရရှိခဲ့တာပ
ါ This isn't funny Amber
What do you like to play a game?
မွေးရုပ်ရှင်ကားတွေမှာတရုတ်ဆောင်ခဲ့ကြတဲ့ရုပ်ရှင်မင်းသားမင်းသမီးတွေဖြစ်တဲ့ Neve Campbell, Courtney Cox နဲ့ David Arquette တို့ပြန်လည်ပြီးတော့ပါဝင်တရုတ်ဆောင်ထားပြီးဒီကားရဲ့မွေးရင်းဒါရိုက်တာ Wes Craven Screen ရုပ်ရှင်ဇာတ်ကားတွေ၄ကားရိုက်ကူးပြီးနောက်ဆုံး Screen Number 4ရုပ်ရှင်ကားထပ်ပြီးတဲ့နောက်ကွဲလွန်သွားခဲ့တာကြောင့်အခုနောက်ဆုံးရုပ်ရှင်ကားကို Matt Bettinelli, Alpin နဲ့ Tyler Gillett တို့ကဒါရိုက်တာလုပ်ပြီးရိုက်ကူးထားပါသည်ဒီကားနံပါတ်1နေရာရောက်သွားလို့ထိတ်ဆုံးနေရာကပြုတ်သွားပြီးမြဲလဲ Spider-Man No Way Home မြို့ရှင်ကားကဇန်နဝါရီ14သတင်းပတ်ကုန်မှာဒေါ်လာတန်20ကျော်တော့ရနေကြရပ
ါ The entire world is about to forget that Peter Parker is Spider-Man
စာပြီးထွက်တဲ့နေ့ကဆိုရင်စုစုပေါင်းဒေါ်လာတန်900နီးပါးရနေပါပြီဒါကြောင့်မလို့သူကထွက်ပြီးသမျှဝင်ငွေအများဆုံးရရှိတဲ့ရုပ်ရှင်ကားများစင်းမှာနံပါတ်5နေရာမှာရှိနေတယ်လို့ဒီလိုမျိုးရုပ်ရှင်ရုံတင်တာတွေနဲ့ပတ်သက်ပြီးတော့ဘဏ္ဍာရေးအချက်အလက်တွေကိုစောင့်ကြည့်နေတဲ့ Box Office Mojo ကပြောပါရစ် Animation Cartoon ရုပ်ရှင်ကား Sing 2ကဇန်နဝါရီ14သတင်းပတ်ကုန်မှာဒေါ်လာ5သန်းကျော်ဝင်ငွေရပြီးတော့အဲ့နောက်မှာတော့ Spy ရုပ်ရှင်ကား The 355 နဲ့ Tissue Action က The Kingsman တို့ကဒေါ်လာ 2.3 သန်းစီရကြပါတယ်ဒီနေ့အော်စကာဆုပေးပွဲကိုဟိုးရင်ကလေးကအမြဲတမ်းကျင်းပနေကြဒေါ်ဘီပြဇာတ်ရုံမှာကျင်းပမယ်လို့ ABC ရုပ်သံလိုင်းကကြေညာသွားပါတယ်။ဒါဟာ2018နောက်ပိုင်းပထမအဦးဆုံးအချိန်အစီအစဉ်ကြေညာသူနဲ့အခမ်းအနားပြန်ပြီးတော့ကျင်းပဖို့ဖြစ်ပါတယ်။ American ပြည်အောင်စုမှာ COVID-19 ကပ်ဘေးရောဂါကူးစက်မှုပြန်ပြီးတော့တိုးမြင့်လာနေတာကြောင့်တခြားဆုပေးပွဲတွေအတီးတီးရွှေ့ဆိုင်ဖို့ကြေညာထားပေမယ့်ဒီရုပ်ရှင်လောကရဲ့အမြင့်ဆုံးဆုဖြစ်တဲ့အော်စကာဆုပေးပွဲကိုတော့စီစဉ်ထားတဲ့အတိုင်းမတ်လ29ရက်နေ့မှာကျင်းပသွားမယ်လို့ Walt Disney ရုပ်ရှင်ထုတ်လွှင့်ရေးကပိုင်တဲ့ ABC ရုပ်သံကကြေညာသွားတာပါ။ဒ ဒီနေ့အခမ်းအနားမှာအခမ်းအနားတင်ဆက်သူလဲပါမယ်လို့ television ဝေဖန်ရေးသမားအဖွဲ့ရဲ့ပွဲတစ်ခုမှာ ABC Entertainment ဥက္ကဋ္ဌ Craig Always ကပြောသွားပါတယ်။ဒီထက်တော့ဘာမှအသေးစိတ်ပြောမသွားပါဘူး။ပြီးခဲ့တဲ့3နှစ် 2019, 2020 နဲ့ 2021 အခမ်းအနားတွေမှာတော့သူ့ကိုနာမည်ကျော်အမှုပညာရှင်တွေကလည်းချီးမြှင့်ပေမဲ့အခမ်းအနားတင်ဆက်သူမရှိခဲ့ပါဘူး။ Academy စုပေးပွဲအခမ်းအနားကိုရုပ်မြင်သံကြားကဓာတ်ရိုက်ထုတ်လွှင့်ပြသပေမဲ့လည်းအခုနှစ်ပိုင်းတွေမှာကြီးစုသူအရေးအတွက်လဲကြဆင်းခဲ့ပြီးတော့2021ခုနှစ်ကတော့အမေရိကန်ပြည်အောင်စုမှာကြီးစုသူအရေးအတွက်အ ਨੇ ဆုံးကိုရောက်ခဲ့ပြီးတော့စေတန်းခွဲရော့ရော့ပဲကြီးစုခဲ့ပါတယ်ပြောရမယ်ဆိုရင်တော့တခြားစုပေးပွဲအခမ်းအနားတွေကိုလဲရုပ်မြင်သံကြားကကြီးစုသူအရေးအတွက်ကြဆင်းနေခဲ့တာပါဗြိတိရှ်ရုပ်ရှင်ပရိသတ်တွေကတော့အခုနောက်ဆုံးအကြီးအကျယ်အောင်မြင်တဲ့ပင့်ကူလူသားရုပ်ရှင် Spider-Man No Way Home ရုပ်ရှင်တွေကမင်းသား Tom Holland ကိုသူနဲ့အတူတူသရုပ်ဆောင်တဲ့မင်းသမီးဇန်ဒါယာနဲ့အတူဒီအော်စကာဆုပေးပွဲအခမ်းအနားကိုအစီအစဉ်မှုတွေဖြစ်နေတင်ဆက်ပေးရင်ကောင်းမယ်လို့အကြံပြုနေကြပါတယ်။ခုနပြောသွားသလိုပဲဒီနှစ်အခမ်းအနားကိုလည်းဟောလိဝုဒ်ကဒေါ်ဘီပြဆက်ရုံမှာကျင်းပမယ်လို့ ABC ကအကြေညာချက်ထုတ်ထားတာပါ။မနေ့တုန်းကတော့ကိုဗစ်ကူးစက်မှုရန်ကြောင်းဆုတွေစကားတင်ရွေးချယ်ခံရသူတွေနဲ့အပိတ်သက်နည်းနည်းနဲ့ပဲ Los Angeles မြို့တွေကသမိုင်းဝင် Union Station မှာအခမ်းအနားကိုခတ်တူတူအချင်းချင်းကျင်းပခဲ့တာဖြစ်ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တော့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလောကစီစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ဒီနေ့ကနေလေးအတွက်တနင်္လာနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA American အတန်ရဲ့တနင်္လာနေ့ညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ။ American ခြေဆိုင် Chevron နဲ့ပြင်သစ်ခြေဆိုင် Total တို့ဓာတ်ငွေတွေအထွက်နွှဲလာတာကြောင့်မြန်မာနိုင်ငံကနေထွက်ခွာဒီမဲ့လို့ဆက်လက်လက်ပတ်နိုင်အောင်မိဖက်နိုင်ငံအနေနဲ့မိဖက်အဖွဲ့အစည်းတွေကဤပညာနဲ့အကူအညီတွေရယူသွားမယ်လို့မြန်မာစစ်ကောင်စီဘက်ကပြောပါရယ် Chevron နဲ့ Total Company မြန်မာနိုင်ငံကထွက်ခွာသွားတာဟာနိုင်ငံရေးစနစ်အရာဖိအားပေးမှုတွေပါနိုင်ပေမဲ့အဓိကကတော့ဓာတ်ငွေတွေအထွက်နှဲလာချိန်မှာစီးပွားရေးအရာဆုံးဖြတ်သွားတာဖြစ်တယ်ဆိုပြီးဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုပြောပါရယ်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေဆိုးဝါးကျဆင်းလာနေတာကြောင့်မြန်မာနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေကိုပြန်ရုပ်သိမ်းမဲ့အကြောင်းပြင်သစ်စွမ်းအင်ကုမ္ပဏီ Total နဲ့အမေရိကန်စွမ်းအင်ကုမ္ပဏီ Chevron တို့ကဇန်နဝါရီလ21ရက်နေ့ကအသီးသီးထုတ်ပြန်ကြေညာခဲ့ကြပါတယ်ခင်ဗျာ။ယူကရိန်းနဲ့ဇက်မှာရုရှားစီးရေးလှုပ်ရှားမှုတွေတိုးလာတာကိုတုံ့ပြန်တဲ့အနေနဲ့အရှေ့ဥရောပကို NATO အဖွဲ့ဝင်နိုင်ငံတွေကသင်းမောတွေနဲ့တိုက်လေယာဉ်တွေကိုပို့ပြီးပို့နေကြပါတယ်လို့ NATO အဖွဲ့ကတင်းနှင်းလာနေမှာပြောပါတယ်။အဘူဒါဘီမြို့ကိုပြစ်မှတ်ထားတဲ့ပက်ထင်းတပ်ဒုံးကျည်နှစင်းကိုကြားပြတ်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ UAE နိုင်ငံကတင်းနှင်းလာနေမှာပြောပါရခင်ဗျာအာဖရိကတိုက်အနောက်ပိုင်းနိုင်ငံဖြစ်တဲ့ဘာကီနာဖာဆိုမှာသမရနဲ့သူ့အစိုးရအဖွဲ့ဝင်တွေကိုပုံကန်ဆန့်ကျင်နေတဲ့တပ်သားတွေကထိမ့်သိမ်းလိုက်ပြီးဆိုပြီးသတင်းတွေထွက်ပေါ်လာနေပါတယ်မြို့တော်ကသမရကာဘူရီနေအိမ်ဒီမှာတနတ်တန်နေကြရတဲ့အကြောင်းလဲသတင်းဌာနတွေကပြောကြပါရခင်ဗျာဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့တင်လင်းလာနေညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီကနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့မတ်ဆူမွန်ဖြစ်ပြီးစပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇဝွန်လိုက်ပါ။ဗီဒီယိုကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။သောရရှိမြန်နဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.